Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်နာခင်ဗျာ VOA American တန်ရ2024ခုနှစ် February 7ရက်စတာရင်းညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်စတင်နေပါပြီ။ Line meter 1925 32ပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းထုတ်လွှင့်ခြင်းအတွင်းတစ်ချိန်တည်းတိုက်ရိုက်နိုင်ခြင်းကြိုးပမ်းနိုင်ပါတယ်။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ။
မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါမှာဂါဇာဒေသမှာယာယီအပြစ်ခံရနိုင်ဖို့အတွက်အမေရိကန်နိုင်ငံသားရေးဝင်ကြီးဒီဒေသရင်းမှာလှည့်လည်ဆွေးနွေးနေချိန်မှာပဲရာဖာမြို့ရဲကိုဒီဝင်ရောက်နိုင်အောင်လို့တပ်တွေကိုအသင့်ပြင်ထားဖို့အတွက်အစ္စရေးဝင်ကြီးချုပ်ကအမိန့်ပေးလိုက်ပါတယ်။ခံပန်းမြို့နယ်မှာကလင်းငယ်ရဲအပါဝင်အရက်သားတွေသေဆုံးခဲ့တဲ့ခရီးယာဖျားကြောင်းပေါ်တိုက်ခိုက်ခဲ့မှုကိုစစ်ရာဇဝဲကျူးလွန်မှုအဖြစ်စုံစမ်းပေးဖို့အတွက် Amnesty International လူ့ခွင့်ရေးဖွဲ့ကြီးကဒီလုံခြုံရေးကောင်စီကိုတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံကပြည်ပခါတွေဟာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစုံလုံးအတွက်ကိုစိုးရိမ်စရာဖြစ်နေတယ်လို့နှစ်နိုင်ငံအစိုးရတွေဆွေးနွေးခဲ့ကြပါတယ်။အခုလိုမျိုးသတင်းတွေကိုဒီကနေ့ညမှာကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါမဆူမြမကြီး။အခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်မြမကြီးအာယုံစိုက်တွန်းအားပေးဖို့အမေရိကန်မှာဘာမာကော့ကတ်စ်ဖွဲ့စည်းလိုက်တယ်လို့ဦးဆောင်တဲ့လွှတ်တော်မကပြောလိုက်ပါတယ်။နောက်မြန်မာနိုင်ငံမှာတော့တိုက်ပွဲတွေကြောင့်ပကိုးကရင်ဆက်ထန်းတပင်စရာကြီးဘက်မှာဒေသခံတိုက်စုံမှုရှိခဲ့တာမှာကဲဆဲပေးနေသူကအ
ဲ့ဒါတိုက်စုံမှုကတော့အများကြီးပါတယ်ကျွန်တော်မသိရဲရတော့မသိရဲအလောင်းနေတော့သိရဲအလောင်းနေတော့အများကြီးပဲဒီနေ့ကျဲခါတာပေါ့နော်အဲ့ဒီကျဲခါတဲ့အချိန်ကြောင်းတော့အောက်ကရှိရဲအဆောက်အဦတွေကတော့အကုန်လုံးမိလာမှာညားတယ
်နောက်လာရှိုးမှာလည်းပောက်ကွဲမှုတစ်ခုကြောင့်အ ਨੇ ဆုံးကိုယ်တန်ရရခဲ့ပါတယ်အခုလိုသတင်းလွှာတွေပြီးမှာတော့ကျသရင်းညပတ်စင်ကဏ္ဍဖြစ်တဲ့ဥအောင်ခရမြမကြီးသုံးသက်ချက်နောက်ကျမကြီးကဏ္ဍနဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေဇက်တိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ပဲကြောပြပေးပါမယ်ခင်ဗျာ
ဟာမတ်တို့ဖန်ဆီးထားတဲ့တရားခံတွေပြန်လည်လွတ်မြောက်လာရေးအတွက်ကိုယာယီအပြစ်ခတ်ရပ်နိုင်ဖို့အမေရိကန်ကဆက်လက်ကြိုးပမ်းနေနေမှာပဲဂါဇာတောင်ပိုင်းကရာဖာမြို့ရဲကိုဝေရောက်နိုင်အောင်လို့အသင့်ပြင်ထားဖို့အတွက်သူ့ရဲ့တပ်တွေကိုအစ္စရေးဝန်ကြီးချုပ်ကအမိန့်ပေးလိုက်ပါတယ်အပြစ်ခတ်ရစရေးအဆိုပြုချက်အပေါ်ဟာမတ်စ်ရဲ့တောင်းဆိုချက်ကိုပယ်ထားခဲ့ပြီးနောက်တစ်ရက်မှာပဲဝင်ကြီးချုပ်ဘန်ဂျမင်နတန်ယာဟုကအခုလိုမျိုးသူ့ရဲ့တပ်တွေကိုအသိအမြင်ထားဖို့ပြောကြားခဲ့တာပါ။အီဂျစ်နိုင်ငံနဲ့နယ်စပ်ဖြစ်တဲ့ရာဖာမြို့မှာဂါဇာမြောက်ပိုင်းကပါလက်စတိုင်းသိမ်းတဲ့ချီခိုလှုံနေကြတာမို့အစ္စရေးကိုဝင်ရောက်ထိုးစစ်ဆင်တိုက်မဲ့အပေါ်မှာစိုးရိမ်မှုတွေလည်းကြီးမားနေပါတယ်။ဒီချိန်ထဲမှာအရှေ့လေပိုင်းဒေသကိုရောက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝင်ကြီးအန်တိုနီဘလင်ကင်ဟာအစ္စရေးအရေးပေါ်စစ်ဘက်ဆိုင်ရာအစိုးရအဖွဲ့တွေကအလဲအလတ်သဘောထားရှိသူတွေအစ္စရေးအတိုက်အခံတွေနဲ့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်2023 October 9ရက်ကဟာမတ်တို့တိုက်ခိုက်မှုအတွင်းမှာဖမ်းဆီးခံသွားရတဲ့ဒီအစ္စရေးတရားခံတွေပြန်လည်လွတ်မြောက်လာရေးကအဓိကဖြစ်တယ်လို့အရေးပေါ်စစ်ဘက်ဆိုင်ရာအစိုးရအဖွဲ့တွေကဘန်ဒီဂန့်နဲ့ကေဗီအယ်ဆန်ကော့တိုနဲ့တွေ့ဆုံစဉ်မှာနိုင်ငံသားရဲ့ဝင်ကြီးဘလင်ကင်ကပြောကြားခဲ့ပါတယ်တရားခံတွေတော့ပြန်လွတ်လာမယ်ဆိုရင်တခြားကိစ္စတွေအများကြီးပါဟာမတ်စစ်တွေအဆင်ပြေသွားလိမ့်မယ်လို့လည်းဒီအတိုက်ခံကောင်းဆောင်ယာယာလက်ပစ်နဲ့တွေ့ဆုံစဉ်မှာလည်းအမေရိကန်နိုင်ငံသားရဲ့ဝင်ကြီးကပြောကြားခဲ့ပါတယ်အစ္စရေးနဲ့ဟာမတ်စစ်သွေးကြောအဖွဲ့အစည်းစစ်ပွဲစတင်ခဲ့ပြီးတဲ့နောက်ဝင်ကြီးဘလင်ကင်အရှေ့အလယ်ပိုင်းကို၅ချိန်မြောက်ရောက်နေတာဖြစ်ပါတယ်ကတားနိုင်ငံချောင်းဝင်ဆေးဆက်ပေးနေတဲ့ဒီဟာမတ်တို့ဖမ်းထားတဲ့အစ္စရေးတရားခံတွေလွတ်မြောက်ရေးနဲ့ဂါဇာဒေသကပါလက်စတိုင်းတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ရေးယာယီအပြစ်ရသဘောတူညီမှုရနိုင်ဖို့အတွက်ကိုစူးစမ်းနေတာပါ။အစ္စရေးဝန်ကြီးချုပ်ကတော့ဟာမတ်တစ်ဖွဲ့လုံးအမြင့်မပြတ်သေး၍ဆက်တိုက်သွားမယ်လို့ဗုဒ္ဓဟူးနေ့ကပဲပြောကြားခဲ့ပါတယ်
။ IRS ကြောထောင်နောက်ခံစစ်သွေးကြခေါင်းဆောင်ကိုအမေရိကန်သုတ်တင်လိုက်တာ IRS ကအပြတ်ဝေပန်းလိုက်ပါတယ်။ IRAN ကကျောထောင်နောက်ခံပေးထားတဲ့စစ်သွေးကြွခေါင်းဆောင်ကိုအမေရိကန်ကဒရုန်းယာဉ်နဲ့တုတ်တင်လိုက်နိုင်တယ်ဆိုတဲ့တိုက်ခိုက်မှုပေါ်အီရတ်အစိုးရကပြင်းပြင်းထန်ထန်ဝေဖန်ပြောကြားလိုက်တာပါအဲ့ဒီတိုက်ခိုက်မှုဟာပြောင်းလဲကြံသက်ပြတ်မှုဖြစ်ပြီးအရက်သားတွေရဲ့အသက်နဲ့နိုင်ငံတကာဥပဒေတွေအပေါ်လုံးဝထောက်ထားငင်းညာမှုမရှိတဲ့လုပ်ရက်ဖြစ်တယ်လို့အီရတ်အစိုးရပြောခွင့်ရကပြောလိုက်ပါတယ်အစ္စလာမစ်စစ်သွေးကြွ IS အဖွဲ့ကိုတံပြန်တိုက်ခိုက်ဖို့အီရတ်နိုင်ငံအတွင်းမှာလှုပ်ရှားနေတဲ့အမေရိကန်ဦးဆောင်တဲ့ညီမောင်အဖွဲ့ဟာနိုင်ငံအတွင်းမှာရှိနေတဲ့သူတို့ရဲ့ဥတီချင်တဲ့ရွေချက်တွေကသူ PP လုတ်ဆောင်နေတယ်လို့လည်းအီရတ်ဝန်ကြီးချုပ်ရဲ့ပြောခွင့်ရယီဟီယာရာဆူးကပြောလိုက်ပါတယ်ကတ်တီယပ်ဟက်စ်ဘိုလာဆိုတဲ့အဖွဲ့ဟာဒေတာအတွင်းမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုတိုက်ခိုက်ဖို့ကြိုတင်ပြင်ဆင်မှုတွေမှာရောတိုက်ခိုက်မှုမှာပါတိုက်ရိုက်ပါဝင်ခဲ့တယ်လို့အရှေ့လက်ပိုင်းဒေတာကိုကြီးကြပ်တဲ့အမေရိကန်ကုကဲဌာနကလည်းပြောပါတယ် အရှေ့လေပိုင်းဒေသမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုအောက်တိုဘာလလောက်ကစပြီးဒရုန်းနဲ့အချိန်ကြီး190တန်းမနဲ့တိုက်ခိုက်ခဲ့တာမှာပြီးခဲ့တဲ့သတင်းပတ်အတွင်းမှာတော့ဂျော်ဒန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်3ဦးသေဆုံးတဲ့အထိဖြစ်လာခဲ့တဲ့ပေါ်အမေရိကန်ဘက်ကလက်တုံပြန်တိုက်ခိုက်ခဲ့တာပါခင်ဗျာ
ပါကစ္စတန်နိုင်ငံမှာတော့ဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲမှာဒီမဲယုံတွေပိတ်ပြီးတဲ့အထိကိုမဲပေးဖို့တန်းစီစောင့်စားနေသူတွေရှိတာမို့ရွေးကောက်ပွဲကော်မရှင်ကမဲပေးချိန်2နာရီတိုးပေးခဲ့ရပါတယ်ဒေသဆန်တော်ချင်းညနေ9နာရီမှာမဲယုံတွေပိတ်ခဲ့ပေမဲ့လာဟောမြို့ကရာချီမြို့အပါအဝင်မြို့တချို့ကမဲယုံတွေမှာမဲပေးဖို့တန်းစီသူအများအပြားရှိနေသေးတာမို့အခုလိုမျိုးမဲယုံတချို့မဲပေးချိန်ကိုတိုးပေးခဲ့တာပါတချို့မဲရုံတွေမှာအဆင်မပြေမှုတွေနဲ့ကမောက်ကနမတွေဖြစ်ခဲ့တယ်လို့မဲဆန္ဒရှင်တွေကပြောပါတယ်။ဝင်ကြီးချုပ်ဟောင်းအင်မရခမ်ကိုထောင်ချထားပြီးသူ့ရဲ့တိုက်ခိုက်ပါတီဝင်တွေရွေးကောက်ပွဲဝင်ပြိုင်ခွင့်ကန့်သတ်ခဲ့တဲ့အငင်းပွားစရာရွေးကောက်ပွဲဖြစ်နေတာမို့ရွေးကောက်ပွဲနေ့မှာမိုဘိုင်းဖုန်းနဲ့အင်တာနက်ဆက်သွယ်မှုတွေကိုလည်းနိုင်ငံတော်ကဖြတ်တောက်ထားခဲ့ပါတယ်။ရှိလာနိုင်တဲ့လုံခြုံရေးအန်တီအေကိုရှောင်ရှားတဲ့အနေနဲ့အခုလိုအဆက်အသွယ်တွေဖြတ်တောက်ထားတာဖြစ်တယ်လို့ပြည်ထောင်ဝင်ကြီးဌာနကဒီကနေ့အစောပိုင်းမဲရုံတွေမဖွင့်ခင်မှာကြေညာခဲ့ပါတယ်။စစ်တပ်ထောက်ခံတဲ့ကြားဖြတ်အစိုးရကမဲလိန်ဖို့ကြိုးစားတဲ့အနေနဲ့ခုလိုဖြတ်တောက်တာဖြစ်တယ်ဆိုတဲ့ဆွဆွဲမှုတွေလည်းကြကြပြန်ပြန်ထွက်ပေါ်ခဲ့ပါတယ်။မဲဆန္ဒရှင်တန်း130နီးပါးရှိတဲ့နိုင်ငံတော်ကမဲယုံတွေမှာလည်းလုံခြုံရေးတပ်ဖွဲ့ဝင်6သိန်းခွဲကျော်ဖြန့်ချခဲ့ပါတယ်။ဝင်ကြီးချုပ်ဟောင်းအင်မရခမ်ကိုအယုံကြည်မရှိမဲခွဲဖြုတ်ချခဲ့ပြီးနှစ်နှစ်နီးပါးအကြာမှာအခုလိုရွေးကောက်ပွဲကျင်းပခဲ့တာပါ။အင်မရခမ်ကိုအဂတိလိုက်စားမှုနဲ့ပြီးခဲ့တဲ့နေ့ကထောင်ချခဲ့ပါတယ်။အရင်ဝင်ကြီးချုပ်3ချိန်လုတ်ခဲ့မှုတဲ့နော်ဝါရှာရစ်ရဲ့ပါတီရွေးကောက်ပွဲအနိုင်ရလိမ့်မယ်လို့ခန့်မှန်းရပါတယ်ရှင်
။မြောက်ကိုရီးယားအနေနဲ့တော့တောင်ကိုရီးယားနဲ့စီးပွားရေးပူးပေါင်းဆောင်ရွက်တဲ့သဘောတူချက်ကိုဖျက်သိမ်းလိုက်တယ်လို့ဆိုပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးဆွေးနွေးကြဆင်းနေချိန်မှာပဲတောင်ကိုရီးယားနိုင်ငံနဲ့စီးပွားရေးပူးပေါင်းဆောင်ရွက်တဲ့သဘောတူညီချက်အားလုံးကိုပယ်ဖျက်လိုက်တဲ့အကြောင်းမြောက်ကိုရီးယားပြည်သူ့လွှတ်တော်ရဲ့အမြင့်ဆုံးအာဏာပိုင်အဖွဲ့ကဒီနေ့ဖေဖော်ဝါရီ၁ရက်နေ့မှာဆုံးဖြတ်လိုက်တဲ့အကြောင်းမြောက်ကိုရီးယားအစိုးရပိုင်း KCN နဲ့သတင်းမှာဖော်ပြလိုက်တာပါ။မြောက်ကိုရီးယားအာဏာရအလို့သမားပါတီရဲ့မူဝါဒတွေကိုတရားဝင်ချမှတ်လို့ရှိတဲ့ပြည်သူ့လွှတ်တော်အမြင့်ဆုံးအာဏာပိုင်အဖွဲ့ကတောင်နဲ့မြောက်ကိုရီးယားနိုင်ငံကြားကွန်ဂန်တောင်ခီးသွားလုပ်ငန်းပူးတွဲစီမံချက်အထူးဥပဒေအပါအဝင်စီးပွားရေးရာဆက်ဆံမှုအလုံးကိုမဲခွဲပြီးရုပ်သိမ်းလိုက်တယ်လို့ဆိုပါတယ်။တာယာတဲ့ကွန်ဂန်တောင်ပန်းဖြေခီးစဉ်ကို2000ပြည့်နှစ်ဇော်ပိုင်းတုန်းကစတင်ခဲ့ပြီးတောင်ကိုရီးယားနိုင်ငံသားအယောက်2သန်းလောက်သွားရောက်လက်ပတ်ခဲ့တာပါ။2008ခုနှစ်တောင်ကိုရီးယားခီးသွားအဖွဲ့တွေကခွဲထွက်ပြီးလမ်းပျောက်နေတဲ့ခီးတဲ့တယောက်ကိုမြောက်ကိုရီးယားစောင်းတပ်ဖွဲ့တွေကပစ်သက်ခဲ့ပြီးတဲ့နောက်မှာဒီခီးသွားလုပ်ငန်းရပ်ဆိုင်းခဲ့ပါတယ်ခင်ဗျာ။
VOA American အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖေဖော်ဝါရီလ၈ရက်ကြာသပတေးနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်ရှင်။ကမ္ဘာတဝန်းပဋိပက္ခတွေကြားပိတ်မိနေတဲ့သူစမ်းတဲ့အခြေအတွက်နေစဉ်စားလောက်ငတ်ပြက်ငရဲကြတယ်လို့ဖြစ်နေတယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်ကအထွေထွေညီလာခံမှပုတ်ထုံးနေတော့ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအပါအဝင်စစ်ပွဲတွေဖြစ်နေတဲ့နေရာတွေမှာလုံခြုံမှုအတွက်အိုးအိမ်ဆွန့်ထွက်ပြေးနေကြရသူစံချိန်တင်အောင်များပြားနေတယ်လို့သူကပြောကြားခဲ့ပါတယ်
။ In Myanmar,We need sustained international and regional attention to help urgently forge a path towards a democratic transition and return to civilian rule.
မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့အရသာအစိုးရအုပ်ချုပ်ရေးလမ်းစီပြန်ရောက်ဖို့အတွက်နိုင်ငံတကာနဲ့ဒေသရဲနိုင်ငံတွေရဲ့ရေရှည်အလေးထားကူညီမှုအများဆုံးလိုအပ်နေတယ်လို့ပြောကြားသွားတာဖြစ်ပါတယ်။စစ်ပွဲတွေကြောင့်အိုးအိမ်ဆွန့်ထွက်ပြေးနေကြသူတွေဟာငြိမ်းချမ်းရေးကိုအင်မတန်လိုလားတောင်းတနေကြတာမို့သူတို့ရဲ့ဆန္ဒကိုနားထောင်ဆောင်ရွက်ပေးဖို့လိုအပ်တယ်လို့အထွေထွေမှုချုပ်ဂူတာရက်စ်ကအထွေထွေညီလာခံမင်းခွန်းနဲ့မှပြောကြားသွားပါတယ်။အဖွဲ့ဝင်နိုင်ငံတိုင်းကသာဂရီကဝတ်ပြုထားတဲ့အတိုင်းဆောင်ရွက်မယ်ဆိုရင်လူတိုင်းရဲ့ငြိမ်းချမ်းမှုနဲ့ဂုဏ်သိက္ခာကိုအာမခံနိုင်မှာဖြစ်တယ်လို့ပြောကြားသွားခဲ့ပါတယ်။အရှေ့အလယ်ပိုင်းအာဖရိကနဲ့အာရှဒေသတွေမှာစစ်ပွဲတွေဖြစ်ပွားနေချိန်မှာကုလသမဂ္ဂတွေ့ရင်မှုချုပ်ကအခုလိုမိန့်ခွန်းပြောကြားခဲ့တာဖြစ်ပါတယ်ရှင်
။စကိုင်းတိုင်းခံပတ်ဘက်ကလေးငယ်ပါသေချေခဲ့တဲ့လေကြောင်းတိုက်ခိုက်မှုစစ်ရာဆွေးမှုဖြစ်စုံစမ်းဖို့ AI ဖွဲ့ကတောင်းဆိုလိုက်ပါတယ်။ပြည်ကြဲလာကစကိုင်းတိုင်းတမူးခိုင်ခံပတ်မြို့နယ်မှာကလေးငယ်တွေပါဝင်အရသား18ယောက်ထဲမှာသေဆုံးခဲ့တဲ့ခရစ်ယာန်ဖျားကျောင်းပေါ်လေကျောင်းတိုက်ခိုက်မှုကိုစစ်ရာဇဝမှုဖြစ်စုံစမ်းစစ်ဆေးပေးဖို့ Amnesty International လူ့ခွင့်ရေးအဖွဲ့ကြီးကကုလသမဂ္ဂလူမျိုးရေးကောင်စီကိုတောင်းဆိုလိုက်တာပါ ဇန်နဝါရီလ9ရက်နေ့ကခမ်းပတ်မြို့နယ်ကနန်ရွာမှာမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်9ဦးပါဝင်အနည်းဆုံးဒေသခံ18ဦးသေဆုံးပြီးအရက်သား20လောက်ဒဏ်ရာရခဲ့ကြတယ်လို့ဒေသခံတွေကပြောဆိုခဲ့ပါတယ်။စစ်ကောင်စီကတော့ကနန်ရွာကခရစ်ယာန်ဘုရားကျောင်းကိုလေကြောင်းကဘုံကျဲတိုက်ခိုက်မှုကြောင့်အရက်သားသေဆုံးမှုတရင်ဟာတရင်မသာဖြစ်တဲ့ဆိုပြီးတုံ့ပြန်ထားပါတယ်။မျက်မြင်သက်သေတွေကတော့ဒီဗီဒီယိုနဲ့ဓာတ်ပုံတွေကိုပြန်ပြီးစမ်းသပ်ချက်ရကနန်းရွာဖျားချောင်းနေနေရာ3နေရာကိုစစ်ကောင်စီဘက်ကလေချောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ Amnesty ဖွဲ့ကပြောခဲ့ပါတယ်ခင်ဗျာ
မြန်မာနိုင်ငံကပဋိပက္ခတွေဟာဒီဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနှစ်နိုင်ငံစလုံးအတွက်အစိုးရစရာဖြစ်လာနိုင်နေကြောင်းဒီနှစ်နိုင်ငံအစိုးရတွေဒီကနေ့ဆွေးနွေးခဲ့ကြပါတယ်ဒေတာရစ်တည်ငြိမ်ရေးအတွက်မြန်မာနိုင်ငံငြိမ်းချမ်းရေးအရေးကြီးတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဟာဆန်မာမုတ်ကအိန္ဒိယနိုင်ငံသားရေးဝန်ကြီးစူပရာမယံဂျိုင်ရှန်ကာနဲ့ဒီအိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်မှာပုံထူးနေတော့ကတွေ့ဆုံစင်မှာဆွေးနွေးခဲ့တာဖြစ်ပါတယ
် The country shared border with Myanmar we discussed the issueWith the National Security Advisor, because for the regional peace and stability.
The Nigerian Zalonga, Myanmar Nigerian, and then the Maitian Tisan, the Nigerian Ripi Biro, Myanmar Nigerian Dreamma, Nyanyan Yashibo, Yiji, the Dre, Longjong Isaya, Jambiri, the Dari, Nyanyan Dini, and Lokesari, Sunni Nija, Bangladesh Nigan Jai, Winji, Hassan Mamoga, Bioja Doraba, Myanmar Nigan, Nopen, Nizama, Shakai Damro, E. Lenegai, Pwene, Sigansi, Dadrija, Taiwari, Pipwani Biro, Myanmar Sita, Dapwa, Winri, Yaneti, Tinigri Niga Salo, Bangladesh Nigan Bago, Trapi, Kolo Nijawa.တချိန်တည်းမှာပဲမြန်မာဘက်ကလက်နက်ကြီးမော်တာကြီးတွေကြားရပောက်ကွဲခဲ့တဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအရသာ2ဦးသေဆုံးပြီးတော့တချို့ထိခိုက်ဒဏ်ရာရရှိတဲ့အပေါ်မှာဘင်္ဂလားဒေ့ရှ်ဘက်ကအပြင်းထန်ကန့်ကွက်နေပါတယ်စစ်တကောင်းနဲ့ဒီရခိုင်နယ်စပ်တခြားကဝင်လာတဲ့ထွက်ပြေးခုံလုံးတဲ့စစ်သားတွေကိုပြန်ပို့ဖို့အတွက်ကိုလည်းစစ်ကောင်စီနဲ့ဆွေးနွေးနေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးကပြောကြားသွားပါတယ်ဒီတော့တွင်မှာပဲရခိုင်ပြည်နယ်မြောက်ပိုင်းဘင်္ဂလားဒေ့ရှ်နယ်စပ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့တောင်ပြိုလက်ဝဲလက်ရစခန်းတွေကိုသိမ်းယူလိုက်ကြောင်းရခိုင်တပ်တော် AA ကမနေ့တုန်းကသတင်းထုတ်ပြန်ထားပါတယ်။တိုက်ပွဲတွေအတွင်းမှာမြန်မာစစ်တပ်ဘက်ကရိုဟင်ဂျာလက်နက်ကိုင်တပ်ဖွဲ့တွေဖြစ်တဲ့ ARA နဲ့ RSO တပ်ဖွဲ့တွေနဲ့ပူးပေါင်းခုခံခဲ့တယ်လို့ဒီရခိုင်တိုင်းဒေသလက်နက်ကိုင် AA အဖွဲ့ဘက်ကပြောပါတယ်။ဒါဟာအထိပယ်မရှိတဲ့ပြောကြားမှုဖြစ်တယ်လို့စစ်ကောင်စီကတုံ့ပြန်ထားပါတယ်ရှင်။
အိန္ဒိယမြန်မာနယ်စပ်အကြားသွားလာခွင့်ပြန်ရုံသိမ်းဖို့အိန္ဒိယပြည်ထောင်စုဝန်ကြီးကပြောလိုက်ပါတယ်။အိန္ဒိယနဲ့မြန်မာနှစ်နိုင်ငံနယ်စပ်တစ်ဖက်တစ်ချက်မှာနေထိုင်တဲ့ပြည်သူတွေဆယ်ပိုင်းနီးပါးပတ်လည်အတွင်းပြည်ဝင်ခွင့်မလိုပဲလွတ်လွတ်လပ်လပ်သွားလာနိုင်တဲ့ခွင့်ပြုချက်ကိုချက်ချင်းပြောင်းသုံးဖို့ပြန်ရုံသိမ်းဖို့ထောက်ခံအဆိုပြုတဲ့အကြောင်းအိန္ဒိယပြည်ထောင်စုဝန်ကြီးအာမစ်အလီချန္ဒရာရှားကဒီနေ့ကြေညာလိုက်တာပါခင်ဗျာ။ဒီအမေရိကန်တန်ရဲ့ဖရိုင်လာရှိရဲ့ကြတာရိညနောက်ဆုံးရသတင်းတွေကိုမဆုမွန်နဲ့မဆုမြတ်မွန်နဲ့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေဇက်တိုက်ပါပထမဆုံးကတော့မြမအကြီးအာယွန်ဆိုင်တင်အားပေးဖို့ဘာမာကော့ကက်စ်ဖွဲ့စည်းလိုက်တယ်လို့ဥဆောင်သူပြောလိုက်တာပါမြမလူထုရဲ့အသံကိုနားထောင်ဖို့ရောမြမအကြီးနဲ့ပတ်သက်လို့အမေရိကန်လွှတ်တော်အတွင်းအာယွန်ဆိုင်တင်အားပေးဆောင်ရွက်ဖို့ပါရှိခဲ့ပြီးဘာမာကော့ကက်စ်မြမရေအဖွဲ့ကိုဖွဲ့စည်းလိုက်တာဖြစ်တယ်လို့ဘာမာကော့ကက်စ်ရဲ့ပူတွဲဥက္ကဋ္ဌဖြစ်သူ Republican Auditor မတ် Bill Heisinger က VOA ကိုပြောပါတယ်မိတ်သန်းစင်ပြောပြပေးပါအောင်ခင်ဗျာ
Thank you Congressman Matt Bill Heisinger အနေနဲ့ VOA နဲ့အခုလိုအချိန်ပေးပြီးတော့ဖြည့်ဆို့ပေးရတဲ့ကျေးဇူးတင်ပါတယ်ရှင
် Thank you
အခုလိုပြောခဲ့ရတဲ့အတွက်ကျွန်တော်ကလည်းကျေးဇူးတင်ပါတယ်ခင်ဗျ
ာ Thank you so On February 1st, 2024, on the third anniversary.
Jesua, 2024ခုနှစ် February 1ရက်နေ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှု3နှစ်ပြည့်တဲ့နေ့မှာ Burma Caucus အဖွဲ့ကိုဖွဲ့စည်းခဲ့ပြီးတော့အမတ်ဟိုက်စင်ဂါကအဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌဖြစ်တာဝန်ယူထားပါတယ်။ Burma Caucus ဖွဲ့စည်းဖြစ်တဲ့အကြောင်းနဲ့အမတ်ဟိုက်စင်ဂါပူးတွဲဥက္ကဋ္ဌခန္ဓာအကြောင်းကိုကျေးဇူးပြုပြီးတော့ပြောပြပေးပါ။
Yes, and also your role as a co-chair.
Yes.Well, I'm happy to be a co-chair with my Democrat colleague, Betty McCollum.
Okay, well, Democrat Party ကလွတ်တော်မှ Betty McCollum နဲ့အတူဒီအဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌဖြစ်တဲ့တာဝန်ယူရတာဝမ်းသာပါတယ်။နိုင်ငံခြားရေးကော်မတီမှာကျွန်တော်ပါဝင်ခဲ့ရတာကနေပြီးတော့မြမအကြီးမှစပြီးတော့ပါဝင်ဖြစ်တာပါ။ပြီးခဲ့တဲ့ယူကောက်ပွဲမှာလည်းကျွန်တော်ပြည်နယ်ထဲမှာအသစ်လာနေထိုင်သူတွေနဲ့ရင်းနှီးလာခဲ့ပြီးတော့ကျွန်တော်နေဖြစ်တဲ့ Michigan ပြည်နယ် Battle Creek နဲ့ Kalamazoo အရက်တွေမှာမြမအတိုင်းဝိုင်းအတော်များများကိုတွေ့ရပါတယ်။မြန်မာနိုင်ငံကနေသူတို့ထွက်ပြေးလာရပုံအကြောင်းနဲ့မြန်မာနိုင်ငံထဲမှာကျန်ခဲ့တဲ့သူတို့ရဲ့မိသားစုတွေဆွေမျိုးတွေအကြောင်းကိုကျွန်တော်သိလာခဲ့တဲ့နောက်အကူအညီပေးဖို့တခုခုလုပ်ပေးဖို့ဆုံးဖြတ်ခဲ့ပါတယ်။စဉ်းစားရှာဖွေကြည့်တဲ့အခါမှာမြမအရေးဆိုပြီးတော့သ တည်တံ့တွန်းအားပြီးလှုပ်ဆောင်တဲ့လွတ်တော်တွေအဖွဲ့ဖွဲ့ထားတာမရှိသေးတာကိုတွေ့ရပါတယ်။ဆိုလိုတာကလူတစုတစ်ဖွဲ့တစ်ခုကတစုတစည်းတည်းပူးပေါင်းပြီးတော့မြန်မာနိုင်ငံဒေသအတွင်းဖြစ်ပျက်နေတာတွေကိုတင်ပြပြောဆိုတာတွေမရှိသေးပါဘူး။အဲဒီကနေပြီးတော့ဆတာပါ။မြန်မာနိုင်ငံရဲ့ပြင်ပအမေရိကန်ပြည်တော်စုကိုရောက်ရှိနေထိုင်နေတဲ့မြန်မာပြည်သူတွေရဲ့အရေးပါတဲ့အတန်တွေကိုကြားနိုင်မဲ့လမ်းကြောင်းတစ်ခုဖန်တီးပေးချင်တာပါ။
ကျေးဇူးပါ။နောက်တစ်ဆင့်ဘာဆက်လှုပ်ဆောင်ပါလေ။ဘာမကော့ကက်စ်ရဲ့ရည်ရွယ်ချက်တွေကဘာတွေပါလဲ
Really it's about educating. Educating our colleagues.
မြန်မာနိုင်ငံအတွင်းမြေပြင်မှာလက်တွေ့ဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုကျွန်တော်ရဲ့လှုပ်ဖော်ကင်ပဲအမေရိကန်အောက်လွှတ်တော်ကူစလီတွေသိနာလေစီဖို့အဓိကလှုပ်ဆောင်သွားပါမယ်။အားလုံးသိကြတဲ့အတိုင်းပဲမြန်မာစစ်တပ်ကကြီးရွာတွေနဲ့မြို့တွေအပေါ်မှာလေကြောင်းကတိုက်ခိုက်ပြီးတော့ဘုံကျဲတာတွေကိုအင်မတန်ဆူဆူဝါးဝါလှုပ်ဆောင်နေပြီးတော့ကိုယ့်ပြည်သူတွေကိုဖိနှိပ်မှုတွေလှုပ်ဆောင်နေစေဖြစ်ပါတယ်။ဒါလို့ဖြစ်ရတဲ့အကြောင်းကိုအထက်နဲ့အောက်လွှတ်တော်ကိုယ်စားလှယ်တွေနဲ့ဝန်ထမ်းတွေသိနာလေစီဖို့ဆွေးနွေးပြောဆိုတာတွေလုပ်ဖို့နိုင်ငံခြားရေးရာကော်မတီဝင်ဖြစ်တဲ့ကျွန်တော်ရဲ့ယာဒူးကနေပြီးတော့တေချာချက်မှတ်သွားမှာပါအမေရိကန်အစိုးရနိုင်ငံခြားရေးဌာနဗန်နိုင်ဌာနတို့နဲ့ပါပုံမှန်တွေ့ဆုံသိပြီးတော့တန်ခတ်ပိတ်ဆို့မှုတွေချမှတ်တာမျိုးတွေကိုဆွေးနွေးသွားမှာပါဒီကိစ္စတွေနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတွေလည်းကျင်းပသွားမှာဖြစ်ပါတယ်မြန်မာနိုင်ငံထဲမှာရှိနေတဲ့မြန်မာပြည်သူတွေနဲ့အမေရိကန်ပြည်တော်စုကိုပြောင်းရွှေ့နေထိုင်လာတဲ့မြန်မာပြည်သူတွေရဲ့အတန်တွေကိုကြားသိနိုင်အောင်နဲ့လွတ်တော်အတွင်းဥပဒေမူတွေချမှတ်နိုင်အောင်လဲကြိုးစားလှုပ်ဆောင်သွားမှာဖြစ်ပါတယ်
။ကျေးဇူးပါ။အခုအဖွဲ့ဖွဲ့ပြီးတဲ့နောက်နံပါတ်1နောက်တစ်ဆင့်လှုပ်ဆောင်မယ့်အချက်ကဘာပါလဲ
Yes, it's really about making sure that we're able to grow the caucus.
Okay. အဖွဲ့တိုးချဲ့နိုင်ဖို့အတွက်အလေးပေးလှုပ်ဆောင်သွားပါမယ်။နိုင်ငံခြားရေးရာကော်မတီဖွဲ့ဝင်တွေမြန်မာအတိုင်းဝိုင်းများတဲ့ပြည်내ဆိုင်ရာလွှတ်တော်ကူစလီတွေနဲ့မကပဲနဲ့ကျွန်တော်ရဲ့လှုပ်ဖော်ကင်ပဲအမတ်တွေလည်းမြန်မာရေးကိုသိရှိနားလည်စေဖို့အလေးပေးလှုပ်ဆောင်သွားချင်ပါတယ်။လွတ်လပ်ရေးလွတ်မြောက်ရေးနဲ့အခွင့်အလမ်းတွေအတွက်တိုက်ပွဲဝင်နေသူတွေအကြောင်းကိုကျွန်တော်တို့ပြောပြချင်ပါတယ်။ပုံနဲ့ပြောရရင်တော့ဒါတွေကအမေရိကန်နိုင်ငံသားတွေပါထပ်တူခံစားရတဲ့ခံယူချက်တွေပါ။ကျွန်တော်တို့ကလည်းဒီခံယူချက်တွေဖြစ်မြောက်စေချင်ပါတယ်။ဒါကြောင့်မလို့ဒီဖွဲ့ဖွဲ့စည်းပြီးတဲ့နောက်ပိုင်းနောက်တစ်ဆင့်အနေနဲ့ဒီဖွဲ့ကိုချဲ့နိုင်ဖို့လှုပ်ဆောင်သွားမှာဖြစ်ပြီးတော့အတက်လက်တော်ကသူတွေပါပါဝင်လှုပ်ဆောင်လာဖို့ကြိုးစားသွားမှာဖြစ်ပါတယ
် and have people come in and be working with the senate as well
မြန်မာနိုင်ငံမှာအာဏာသိမ်းမှုဖြစ်တာ၃နှစ်ကြာသွားပါပြီအမေရိကန်အစိုးရကလည်းတန်ခတ်ပိတ်ဆို့မှုတွေချမှတ်ပြီးတော့တက်နိုင်တဲ့လောက်လှုပ်ဆောင်နေပါတယ်မြန်မာပြည်သူတွေကိုထောက်ပံ့ကူညီနိုင်ဖို့အမေရိကန်အစိုးရအနေနဲ့ဘာလုပ်နိုင်တာတွေရှိသေးတယ်လို့ထင်ပါလဲရှင်
Yeah, I think that the administration has been doing some
American ဆူရအနေနဲ့လှုပ်ဆောင်နေတာတွေရှိပါတယ်။သမ္မတဟောင်းထရမ့်အဆူရဆင်းပြီးတော့ဘိုင်ဒန်ဆူရအသစ်တက်တဲ့အချိန်မှာအာဏာသိမ်းမှုဖြစ်သွားတာပါ။အခုတော့၃နှစ်ရှိသွားပါပြီ။မြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေကိုအနီးကပ်မျက်ခြေမပြတ်စောင့်ကြည့်ဖို့လိုအပ်ပါတယ်။ရေနံနဲ့သဘောတန့်ွေခန္ဓာကဝင်ငွေအများကြီးရနေတာဖြစ်တာမို့လို့ဒီခန္ဓာမှာပါဝင်သူတွေကိုတန်းခတ်ပိတ်ဆို့မှုတိချာချဖို့လိုအပ်ပါတယ်။ဥပမာဒီအမေရိကန်ဘဏ်လုပ်ငန်းမှာသူတို့ဘာလို့ဆက်ပြီးတော့ပါဝင်နိုင်နေသေးတာလဲ။ငွေသွင်းငွေထုတ်လုပ်နိုင်နေသေးတာလဲ။စသဖြင့်ဒီအမေရိကန်ဘဏ်တိုင်းဝန်ကြီးဌာနနဲ့လည်းကျွန်တော်ဆွေးနွေးစကားပြောကြည့်ချင်ပါတယ်။အီရန်နိုင်ငံကနေပြီးတော့အီရန်ရေနံကိုခိုးထုတ်တဲ့ကိစ္စရလည်းရှိပါတယ်။ရေနံတင်သင်္ဘောတွေကထွက်လာတော့ကလွင့်ထားတဲ့အလံကိုလမ်းခွလက်မှာပြောင်းလိုက်ပြီးတော့ရေနံတွင်းငယ်လေးတွေမှာရပ်နားတဲ့ဖြစ်ရမျိုးတွေရှိပါတယ်။ဗင်နီယာကရေနံတွင်းငယ်တွေဆိုတာကိုရှာဖွေနေပြီးတော့မြန်မာနိုင်ငံတဲကရေနံတွင်းတွေရောပါသလားပါဝင်နေတယ်ဆိုရင်လည်းပိတ်ပင်တားမြစ်နိုင်ဖို့ကိုအဖြေရှာနေပါတယ်အထူးသဖြင့်ဒီစွိုင်းကဏ္ဍလိုမျိုးကိစ္စရပ်တွေကိုမဖြစ်မနေအာရုံစိုက်ကြဖို့လိုအပ်ပါတယ
်အမတ်ဟိုက်ဇင်ကနဲ့အတူအမတ်ဘယ်ဒီမက်ကလမ်ကလည်းပူတွဲဥက္ကဋ္ဌတာဝန်ယူထားတယ်လို့သိရပါတယ်လက်ရှိမှာဘာမာကော့ကက်စ်အဖွဲ့ထဲမှာတခြားဘသူတွေပါဝင်သေးပါလိမ့်ရှင
် As of right now
Yeah, as of right now, that's what we've got letters out and invitations.
Okay, well, အခုလက်ရှိမှာတော့ကျွန်တော်တို့ကြိုးစားနေပါတယ်။တခြားအောက်လွှတ်တော်ကူစလီတွေလည်းပါဝင်ဖို့ဖိတ်ကြားစာတွေပို့ထားပါတယ်။ပါဝင်သူတွေဆင်းရှိတခုကိုမကြခင်မှာကြေညာနိုင်မှာပါ။အခုလက်ရှိမှာအဖွဲ့ကဖွဲ့ဝဲခြင်းဖြစ်တာမို့လို့အားလုံးသိအောင်လို့သတင်းစကားပါဖို့ကြိုးစားနေပြီးတော့မကြခင်မှာတခြားသူတွေပါပါဝင်လာနိုင်ဖို့ကြိုးပမ်းနေပါ
တယ်
။အခုလို view ကိုအချိန်ယူပြီးတော့ပြောဆိုပေးတဲ့အတွက်အမတ်ဟိုင်စင်ကားကိုအထူးပဲကျေးဇူးတင်ပါတယ်ရှင်
။ Thank you. Appreciate the opportunity.
အခုလို့ပြောခွင့်ရတဲ့အတွက်ကျွန်တော်ကလည်းကျေးဇူးတင်ပါတယ်ခင်ဗျာ
။ဘာမာကော့ကက်စ်အမေရိကန်မှာဖွဲ့စည်းလိုက်တာမဲဤတန်းစင်ပြောပြခဲ့တာပါ။အခုတော့တိုက်ပွဲတွေကြောင့်ပကိုးထန်းတပင်ဘက်ဇယက်ကြီးဒေသခံတွေပြေးမိနေတာပါ။တိုက်ပွဲပြင်းခဲ့တဲ့ဇယက်ကြီးမြို့မှာပြေးမိနေသူတွေကိုကယ်ဆယ်ပေးနေပြီးအရသာတိဆုံးတာတွေရှိခဲ့တယ်လို့ဒီကယ်ဆယ်ပေးနေသူတွေကပြောလိုက်ပါတယ်။တိုက်ပွဲအရှင်ရော့သွားပေမဲ့စစ်တပ်ဘက်ကလက်လက်ချင်းနဲ့ပြစ်နေတယ်လို့လည်းပြောပါတယ်။ကိုငင်းချမ်းပြောပြပေးပါဦးခင်ဗျာ။
ကရင်အမျိုးသားအစည်းအရုံးမဟာမိတ်ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်တပ်တို့တိုက်ပွဲတွေပြင်းထန်နေတဲ့ပဲခူးတိုင်းထန်းတပင်မြို့နယ်ဇယက်ကြီးမြို့မှာပိတ်မိနေတဲ့ဒေသခံအရဲသားတွေကိုကုညီကယ်ဆယ်ရေးဆောင်ရွက်ပေးနေသူတွေကဘေးကင်းရာကိုကယ်ထုတ်နေပါတယ်။ တိုက်ပွဲကြောင့်မျိုးရင်းကအဆောက်အုံတွေလည်းပျက်စီးတာတွေရှိပြီးအရသာတိုက်ဆုံတာတွေလည်းရှိခဲ့ပါတယ်။ဇယက်ကြီးမျိုးရင်းအခြေအနေနဲ့ပတ်သက်လို့မြေပြင်ကူညီကယ်ဆယ်ရေးဆောင်ရွက်နေသူတို့ကခုလိုပြောပါတယ်
။သူတို့ကယ်ပြီးတော့ထုတ်နေရမှာနဲ့တောင်ကူရောက်ပဲစစ်တယ်ရမှာပေါ့နော်။တောင်ကပဲထားမှအဆင်ပြေပါပေါ့။ငါတို့နဲ့လည်းလက်လက်နေနေရပါပေါ့နော်။အဲ့ရမှာအဆင်ပြေမှာဒီဘက်ကကျတော့ထိတ်ပြီးတော့လည်းနေပြီးလည်းမေးကြီးကတော့မလုံနေကြတော့ညီအစ်ကိုမှထားလို့တော့အဆင်ပြေ။ဆက်ပြီးချောင်းကအခုလက်ရှိဆိုလို့ရှိရင်တောင်ချစ်တော်လောက်ရှိမယ်ဒါမကောက်လားမသိဘူး။ငါတို့ကထပ်လို့ထပ်ထွက်လို့မရတဲ့နေရာတွေရှိသေးရဲ့ရှင်ဟုတ်။တာယာကုန်းတို့ဘာလို့အတတအနည်းကြီးလို့ရှိလို့ရှင်ပြိမ့်နေရပါတော့ထပ်လို့မရတဲ့လူတွေရှိသေးတယ်။အဲ့ဒါတိတ်ဆုံးမှုကတော့အများကြီးပါရဲ့ရှင်ဟုတ်မသိပဲနဲ့ညတော့မသိရဲ့အလောင်းနေရောတိရဲ့အလောင်းနေရောအများကြီးပဲရှင်ဟုတ်။ဒီနေ့ကျဲချတာပေါ့နော်။အဲ့ဒီကျဲချတဲ့အချိန်ကျတော့အောက်ကရှိတဲ့အဆောက်အဦတွေကတော့အကုန်လုံးမိလောင်ပါရဲ့ညား။
ညိုရင်းတိုက်ပွဲဖြစ်တဲ့နေရာအနည်းကနေအိမ်တွေဟာလေကြောင်းတိုက်ခိုက်မှုတွေကြောင့်မီးလောင်ပြိုကျပျက်စီးတာတွေရှိပြီးတေဆုံးသူအရေအတွက်ကိုလည်းအတိအကျအတိမပြုတ်နိုင်သေးဘူးလို့ကယ်ဆယ်ဆောင်ရွက်ပေးနေသူတွေကပြောပါတယ်။တိုက်ပွဲတွေဟာမနေ့ကဖေဖော်ဝါရီလ9ရက်မနက်4နာရီခန့်အချိန်ကစပြီးညနေအချိန်ထိပြင်းထန်ခဲ့ပြီးတော့စစ်တပ်ဘက်ကလေကြောင်းတိုက်ခိုက်တာတွေရှိခဲ့ပါတယ်။ဒီကနေ့ဖေဖော်ဝါရီလ10ရက်နေ့မှာတော့တိုက်ပွဲအချိန်ရော့သွားပေမဲ့လည်းစစ်တပ်ဘက်ကလက်နက်ကြီးပစ်ခတ်တာတွေရှိနေတယ်လို့ကရင်မျိုးသားအစည်းအရုံးတောင်ငူခရိုင်တပ်မဟာနှင့်ပြောရေးဆိုခွင့်ရှိသူဗဒိုစောတော်တူတူက
နေတော့တိုက်ပွဲတွေမရှိတော့ဘူးဆက်ကဆက်နေပြီးတော့ဒီကျွန်တော်တို့တပ်ဖွဲ့ရှိမဲ့နေရာတွေကိုခံမှန်ပြီးတော့လက်နေကြီးနေတော့အတဏီကုန်လုံးပြစ်တယ်ပေါ့နော်လေကြောင်းကတော့၈နှစ်လောက်ကဆက်ပြီးတော့တဏီကုန်ပဲညာတိပဲလေကြောင်းတက်ခတ်မှုရှိတယ်ဒီကြောင်တက်ခဲမှုထဲမှာလည်းဒီအရသာပြစ်မှတ်တွေကိုထားပြီးတော့ပြည်တော်ကိုတွေ့ရတယ်။အနီးနားရွာတွေကိုလည်းပြစ်တယ်ပေါ့နော်။ကျွန်တော်တို့စီးရပြစ်မှတ်တွေမဟုတ်ပဲနဲ့အရသာနေတဲ့လူတွေနေတဲ့ကြီးရွာတွေကိုပြစ်ချရတဲ့နေကုန်ပဲလက်နေကြီးနေလည်းပြစ်တယ်ပေါ့နော်
။လက်ရှိအချိန်ဇေယျကြီးမြို့မှာစစ်ကောင်စီရဲ့အုပ်ချုပ်ရေးရန်နေရာပျက်စီးသွားပြီးစစ်တပ်ဘက်ကတပ်ရင်းတွေထဲမှာဆက်လက်တပ်ဆွဲထားသေးတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကတော့ KNLA နဲ့ PDF တပ်ဖွဲ့တွေကမျိုးစိုးတရားနဲ့နှစ်တန့်ကူတရားလုံခြုံရေးစခန်းတွေကိုတိုက်ခိုက်မှုတွေပြုလုပ်ခဲ့ပြီးတပ်မတော်ကလေကြောင်းနဲ့လက်နက်ကြီးပစ်ကူတုံးတိုက်ခိုက်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဒါအပြင်နေ့လယ်ပိုင်းမှာ KNLA နဲ့ PDF တပ်ဖွဲ့တွေဆုတ်ခွာသွားတဲ့ဘက်ကိုရှင်းလင်းရေးဆောင်ရွက်နေပြီးမြို့တွင်းလုံခြုံရေးလုပ်ငန်းတွေကိုလည်းဆောင်ရွက်နေသလိုတပ်မတော်ဘက်ကကြာဆုံးတာတွေရှိခဲ့ပြီး KNLA နဲ့ PDF ဘက်ကလည်းအလောင်းနဲ့လက်နဲ့တချို့တင်းစီရမိခဲ့တယ်လို့ထုတ်ပြန်ချက်ထဲမှာပါရှိပါတယ်ခင်ဗျာ
။ကရင်ပဲခူးဆက်တိုက်ပွဲတွေကြောင့်ပဲခူးထန်းတမင်ဇေယျကြီးဒေတာကန်တွေပြိမိနေပြီးစစ်တပ်လေကြောင်းတက်ခိုက်တာကြောင့်တိုက်ဆုံးမှုပါရှိခဲ့တာကိုကိုငင်းချန်ပြောပြခဲ့တာပါ။အခုတော့လာရှိုးပောက်ကွဲမှုကြောင့်အ ਨੇ ဆုံး9ဦးတန်ရာရခဲ့တာပါ။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မှာမနေ့ညနေပိုင်းကပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးလူ9ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒေတာကန်တွေကတော့ဒီပေါက်ကွဲမှုဟာလက်နက်ကင်အဖွဲ့တွေကဆက်ချေးကောက်ယူတာနဲ့ဆက်ဆက်နိုင်ကြောင်းသုံးသပ်ထားပါတယ်။လာရှိုမြို့ကဒီပေါက်ကွဲမှုသတင်းပေးပို့လာတာကိုကိုစီသူပြောပြပေးပါဦးခင်ဗျာ
။လာရှိုမြို့ညစည်းစမ်းအနီးကဆန်းရွှင်ဟိုတယ်မှာဗရူးနေ့ညနေ 9:00 နာရီဝန်းကျင်လောက်မှာပေါက်ကွဲခဲ့တာပါ။ပေါက်ကွဲမှုအခြေအနေကိုစုံစမ်းလေ့လာထားတဲ့လာရှိုဒေသခံတအူးကဒီဖြစ်စဉ်မှာလူ6ယောက်ထိခိုက်ခဲ့ကြောင်း VOA ကိုခုလိုပြောပါတယ်။
ကဲဒါကဆန်းရှင်ဟိုတယ်မှာသူကဘယ်လိုပုံစံဆိုင်ကျင်တဲ့လိုင်းမှာဆန်းရှင်ဟိုတယ်ကိုဒီမော်လေးနဲ့ဆောင်ကမှလည်းလပီးတယ်။ဘေးကပြီးတဲ့ပိုင်းကပြောရချင်တာကသူကစောင်းမဖြစ်မဖြစ်နိုင်တော့မတင်ငါလို့ဆိုမှအဲ့ဒီဟာကိုဒီမှာချလာလိုက်တာ။အဲ့ဒီမော်လေးချင်းအဲ့မှာထားကွဲလာတယ်။ထိတာကကိုရောက်အောင်ပစ်ပြီးမှထိတာကသူတို့ရဲ့ပုံမှုတရားတော့ let's just you what ရောက်ကြလေးရလေးရမင်းလေးရ၅ရောက်အဲ့လိုတိရမတရားတိရကမတရားဒီအမေဟိုစီးချက်ပါထဲနဲ့ပြန်ပို့လိုက်တယ်တယောက်ကတော့အဲ့ပြက်ကျူရတဲ့ဟာတော့ပြုတ်ပြရတယ
်အခြားဒေသခံတူကတော့ဒီပောက်ကွဲမှုဟာလက်နက်ကန်အဖွဲ့တွေကစက်ကြီးကောက်ယူတာနဲ့တက်ဆိုင်ကြောင်းနဲ့ဆိုင်ကနဲ့ဘုံထောင်ဖောက်ခွဲခဲ့တာဖြစ်နိုင်ကြောင်းပြောဆိုပါတယ
်စက်ကြီးကောက်ရလို့ဆဲတဲ့တဘောလေးပါဒါတွေကဟိုလာရှိမျိုးကဘုံပောက်ခွဲတဲ့ဟာလေးမတပြတ်ကခမင်းများကတော့တပိစံဆဲတယ်ဆိုင်ကတဲ့ထဲ့ပြီးဆိုင်ကမောင်းလာဖားမယ်တင်းအဝေးနဲ့ကွန်ထရိုးပိစမင်းနဲ့ဖောက်ခွဲမယ်အဲ့တော့မဟုတ်ပါဆယ်ပုံးနဲ့လာဖားမယ်ဆိုတယ်လို့ပါတော့ဆိုအဲ့လိုပါပဲအခုကလည်းဆိုင်ကတော့ပဲလုံခြုံမှုမရှိတဲ့မျိုးတစ်မျိုးဖြစ်သွားပြီးပြီးကအချင်းကတော့ဒီလူတွေကတော့ကြီးတဲ့စာစားလာတော့ဆိုင်ရဲ့
ရှမ်းပြည်နယ်အတွင်းကသတင်းတွေကိုအစင်တစိုက်ဖော်ပြနေတဲ့ရှမ်းတန်တော်ဆင့်သတင်းဌာနကတော့ဖေဖော်ဝါရီလ1ရက်နေ့ကရက်ွက်ရှိနမ်ခုံစေးတိုက်အနီးမှာပောက်ကွဲမှုတစ်ကြိမ်ဖြစ်ခဲ့ပြီးဇန်နဝါရီလ30ရက်နေ့ကရက်ွက်3မှာရှိတဲ့ DR ကုံမာဆိုင်ရှိမှာဘုံနှလုံးပောက်ကွဲခဲ့ကြောင်းဆက်ရက်အတွင်း3ကြိမ်ပောက်ကွဲကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။ 2023年7月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年8月16日、2023年 တွင်သွားလာမှုကိုတင်းတင်းကြပ်ကြပ်စစ်ဆေးနေတဲ့ဂျားကပဲပောက်ကွဲတာဖြစ်ကြောင်းလဲဒေသခံတွေကပြောပါတယ်လောလောဆယ်မှာတော့တစ်တုံညာနှစ်ခုစစ်စင်ရေးအတွင်းလက်လွတ်လိုက်ရတဲ့မြို့နယ်တပ်စခန်းတွေကစစ်တပ်နဲ့ရဲတပ်ဖွဲ့အင်အားတွေဟာလာရှုမြို့မှာစီယုံရောက်ရှိနေပြီးမြို့ပတ်ပတ်လည်မှာလည်းညီနောင်မဟာမိတ်တပ်ဖွဲ့တွေကဖြန့်ကျက်နေရာယူထားတာကြောင့်နှစ်ဖက်စီရင်တင်းမာမှုတွေကမြင့်တက်နေစေဖြစ်ပါတယ်ခင်ဗျာ
ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာမနေ့ညကပောက်ကွဲမှုကြောင့်အနည်းဆုံး9ဦးတန်ရခဲ့တာကိုကိုစီတူပြောပြခဲ့တာပါအခုတော့တနင်္သာရီတိုင်းဒဝဲဘက်လောက်လုံမှာစစ်ကောင်စီနဲ့ကာကွယ်ရေးတပ်ဖွဲ့တွေစီးရီးတင်းမာနေတာပါဒီတနင်္သာရီတိုင်းဒဝဲခရိုင်လောက်လုံမြို့နယ်မှာပြည်သူတွေကိုဘုံခိုခြင်းတူကြဖို့မြို့နယ်ပကဖနဲ့ပါဖာအဖွဲ့တွေကတိုက်တွန်းထားပါတယ်တနင်္သာရီတိုင်းအတွက်မှာအရင်ကထက်တိုက်ပွဲတွေပိုဖြစ်လာပြီးစစ်ကောင်စီဘက်ကရေကြောင်းနဲ့ကုန်းကြောင်းတိုက်ခိုက်မှုအပြင်လေကြောင်းကနေလည်းဝဲပြန်စောင့်ကြည့်နေတယ်လို့ဒေသခံတွေကပြောပါတယ်ဒီလောင်းလုံဒေသတွင်းအခြေအနေတွေကိုရန်ကုန်ကသတင်းပေးပို့လာတာကိုအလိမ်မှာပြောပြပေးပါဦးခင်ဗျာ
တနင်္သာရီတိုင်းတဝဲခရိုင်လောင်းလုံမြို့နယ်မှာပြည်သူတွေအနေနဲ့ဘုံခိုခြင်းတူထားဖို့ကိုမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့နဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေဘက်ကအခုရက်ပိုင်းထဲမှာထပ်ပြီးတော့တိုက်တွန်းထားပါတယ်။အခုရက်ပိုင်းထဲမှာထိတွေ့တိုက်ပွဲမရှိပေမဲ့စစ်ကောင်စီဘက်ကတဝဲမြေကျောင်းကနေတဆင်စစ်သင်္ဘောတွေနဲ့ဝင်လာပြီးကမ်းပတ်မှာရှိတဲ့ရွာတွေကိုလက်လက်ကြီးစစ်သက်တွေနဲ့ပြီးခဲ့တဲ့ရက်ပိုင်းထဲမှာပစ်ခတ်တာရှိခဲ့တယ်လို့လောင်းလုံမြို့နယ်ပကဖပြောရေးဆိုခွင့်ရှိသူတူကပြောပါတယ
်။အဓိကတော့ကျွန်တော်ကဘုံဘုတ်ကြီးတူဖို့ပြောတာအခုမှတော့မဟုတ်ဘူးဗျာ။ဟိုအရင်ကတည်းကပြောတယ်။ဒါပေမဲ့အခုကတကယ်ရေးကြည့်လာတဲ့အချိန်လေးဖြစ်လာတဲ့အခါကျတော့ကျွန်တော်ကဟိုထပ်ပြီးတော့သတိပေးနေနေနဲ့ဟိုပြန်ပြောတာဗျာ။ဟုတ်ကဲ့။
ဘေးခိုင်ပလောမြို့နယ်မှာလည်းတတိပေးထားတာမျိုးမရှိပေမဲ့မြေပြင်မှာတော့ဘုံခိုကျင်းတူပြီးတော့ကြိုတင်ပြင်ဆင်တာတွေရှိတယ်လို့ပြောပါတယ်။တနင်္သာရီတိုင်းအတွင်းမှာစစ်ကောင်စီအနေနဲ့ပင်လယ်ရေကြောင်းနဲ့ကုန်းကြောင်းကိုသာအဓိကအားထားပြီးအင်အားတိုးချဲ့တိုက်ခတ်တာတွေရှိပေမဲ့အခုနောက်ပိုင်းမှာတော့လေကြောင်းတိုက်ခတ်တာတွေလည်းရှိလာတယ်လို့ပြောပါရယ်။ဘိတ်ခိုင်တနင်္သာရီနဲ့ပလောမြို့နယ်ဘက်မှာလေကြောင်းတိုက်ခတ်တာတွေရှိခဲ့ပေမဲ့ဒဝဲခိုင်မှာတော့လေကြောင်းတိုက်ခတ်တာမျိုးမရှိဘူးလို့ပြောပါရယ်
။ဒဝဲခိုင်ဘက်မှာကျတော့မရှိသေးဘူးလို့ပြောလို့ရတယ်ပေါ့နော်။ကျွန်တော်အနေနဲ့ဒီပြူလို့မရဘူးပေါ့။3ရက်ကတို့ရရင်နေလာလာရှိတယ်ဒါပေမဲ့လေပေါ်နေပြက်ခတ်တာတော့ပါလို့ဆိုတာအတိမပြုတ်နိုင်ဘူးပေါ့နော်ကျွန်တော်တို့ညဒါပေမဲ့အခုလက်ရှိရပိုင်းထဲမှာတော့ MI2 စေးရဟရင်တွေပြန်ဝဲလာတယ်များလာတယ်ပေါ့နော်ဟုတ်ကျွန်တော်တို့ဘက်မှာအဲ့ပြီးတော့သတင်းတွေလည်းဒီပြန်နှံ့နေတာရှိတယ်ပေါ့လေနဲ့ပုံကျက်ဖို့ပါညာဆိုပြီးတော့ဟုတ
်တင်းသားရီတိုင်းထဲမှာစစ်ကောင်စီရဲ့လေကြောင်းတက်ခတ်တာနဲ့ပတ်သက်လို့ VOA အနေနဲ့တီးခြားအတိမပြုတ်နိုင်သေးပါဘူးတဝဲခရိုင်ရေဖြူမြို့နယ်မှာတော့ကျေးရွာတွေထဲကိုဒေသခံတွေပြန်မဝင်ကြသေးပါဘူးရွာရီဘက်မှာစစ်ကောင်စီအသွားလာမရှိပေမဲ့မြို့ပေါ်မှာတော့အင်အားထပ်ပြီးတိုးချဲ့တာမျိုးရှိလာတယ်လို့စစ်ရှောင်းနေရသူတို့ကပြောပါတယ်
။ရွာထဲမှာတော့ဗာတဲင်းမှမကြတဲ့ဘူးမှာရှင်းရောအေးနေတယ်အခုလေးအေးရေဖြူခမတော့နည်းနည်းနဲ့လုံးနေတယ်သူတို့ဟိုတနေရာလည်းတင်ရလောက်လာတယ်လို့ပြောတာပဲအင်အားနည်းနည်းတော့တိုးထားတာပဲတိုးထားတာတိုးထားတယ်လို့တော့ပြောတာပဲအရင်တို့ကတော့မရှိဘူးအရင်တို့ကတော့၄၀လောက်ပဲရှိတယ်အခုတော့နည်းနည်းတိုးထားတယ်အဲ့လိုပြောတာ
တင်းသားရီတိုင်းထဲမှာအရင်ကထက်ထိတွေ့တိုက်ပွဲတွေပိုဖြစ်လာနေလို့ပြည်သူတွေအနေနဲ့တတိပြုနေထိုင်ကြဖို့ကိုလည်းလောင်းလုံးပြုတ်နေပကဖပြောခွင့်ရှိသူတို့ကပြောပါတယ
်အခုလက်ရှိကတော့ကျွန်တော်တို့တင်းသားရီတိုင်းထဲမှာတော့တိုက်ပွဲတွေကမကြမကြာဖြစ်နေတယ်ပေါ့နော်အရင်ကထက်ပိုပြီးတော့ဖြစ်လာတယ်ပေါ့အဲ့တော့လေရင်တွေလက်သွားလာတွေ့ရတယ်ပေါ့နော်အဲဒီတင်းလိုက်တိုင်းထဲမှာလေကြောင်းတိုက်ခတ်မှုစနေပြီလို့တောင်ပြောလို့ရတယ်ပေါ့နော်အဲ့တော့ကျွန်တော်တို့အနေနဲ့ဒီပြည်သူတွေစည်ရည်အသည့်ရှိရှိနဲ့ပေါ့နော်ဒီဘုတ်ကုတ်ကြီးတွေလည်းတူထားကြဖို့လိုတယ်ပေါ့နော
်တင်းသားတွေတိုင်းထဲမှာစစ်ကောင်စီဘက်ကမြေပြင်အင်အားတိုးချဲ့တာလေရည်ပြတ်သန်းတာတွေရှိတယ်လို့ဒေါ်လာရေးအဖွဲ့တွေနဲ့ဒေသခံတွေကပြောနေပေမဲ့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူးအရင်ကရေကြောင်းကအဓိကအသုံးပြုပြီးစစ်ကောင်စီဘက်ကလောက်ရှားတာတွေရှိပေမဲ့အခုနောက်ပိုင်းမှာတော့လေကြောင်းရံကိုပါတတိရှိကြဖို့ပြည်သူတွေကိုတိုက်တွန်းနေကြပါတယ်ရှင်
တနင်္သာရီတိုင်းတဝဲဘက်လောင်းလုံမှာစစ်ကောင်စီနဲ့ကာကွယ်ရေးတပ်ဖွဲ့တွေစီးရဲတင်းမာနေတာအလိမ်မှာပြောပြပေးခဲ့တာပါ။ချက်သာရင်းညာရဲ့သတင်းပြပုတ်ချက်တွေကတော့ဒီလောက်ပါပဲ။ဒါပေမဲ့မကြာခင်ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နောက်ကျန်းမာရေးနဲ့တိုင်းရင်းသတင်းစင်ပတ်စင်ကဏ္ဍတွေဇက်တိုက်လာဖို့ရှိသေးတာမို့ဆက်နာစင်ကြည့်ရှုကြပါအောင်ခင်ဗျာ။
ဒီအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင
်။မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American အတန်ကနေ2024ခုနှစ် Ferrella 6ရက်ကြာတာရင်းညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ live meter 192532တို့ကနေည10နာရီအထိဆက်ပြီးတော့တိုက်ရိုက်ထုတ်လင်းပေးနေပါတယ်။ဒါအပြင် VO ရဲ့ website, Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လင်းခြင်းအတွင်းဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်။အခုပြောပြမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ကျသာရင်းညာတိုင်းထုတ်လင်းပေးနေကြပတ်စင်ကဏ္ဍတွေကကျွန်တော်ပြောပြနေကြချမ်းမာရေးကဏ္ဍနောက်တိုင်းရင်းဒေသသတင်းတောက်တွေရဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့ပတ်စင်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုပထမဆုံးနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့စစ်တပ်ပြိုကွဲမဲ့အလားအလာများဆိုတဲ့အကြောင်းစင်နဲ့သုံးသက်ထားပါတယ်စစ်ကောင်စီတပ်ပြိုကွဲနိုင်မဲ့လမ်းစာတွေပေါ်လာနေပြီလားဆိုတာနဲ့ပတ်သက်လို့ဥအောင်ခင်ကသုံးသက်ရေးသားပြီးကိုညံဝဲအောင်နဲ့အတူတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုအားပေးကြပါအောင်ခင်ဗျာ
တအားကိုကရခိုင်သုံးညီနောင်မဟာမိတ်ရဲ့တစ်တုံညာနှစ်ခုနှစ်စစ်စင်ရေးစပြီးမကြာမီနိုဝင်ဘာလ10ရက်နေ့ကနေပြည်တော်မှာကျင်းပတဲ့အမျိုးသားကာကွယ်ရေးနဲ့လူညွန်ရေးကောင်စီအစည်းအဝေးမှာယာယီသမရဥမြင့်ဆွေကစစ်ကောင်စီတပ်ရဲ့အခြေအနေကိုအတိအလင်းထောက်ပြပါတယ်စစ်တပ်အနေနဲ့စွန်းစားဓမ္မမဆောင်ရွက်နိုင်ရင်တိုင်းပြည်အစိမ့်စိမ့်အမွှာမွှာကွဲသွားနိုင်တာမို့တနိုင်ငံလုံးကတမတော်ကိုကူညီထောက်ပံ့မှုလိုကြောင်းပြောပါတယ်တက်ချုပ်မင်းအောင်လှိုင်ကတော့ရှမ်းပြည်မြောက်ပိုင်းပြည်ထနာရဲ့မူလအစဟာမူရစ်ဆေးဖြစ်တယ်လို့ဆိုပါတယ်ဒါကြောင့်ပြည်ထနာရဲ့အရေးအမြစ်ဖြစ်တဲ့မူရစ်ဆေးအမြစ်ပြတ်နေနေရေးကိုထိရောက်စွာဆောင်ရွက်ရမယ်လို့ဆိုပါတယ်နိုဝင်ဘာလ10ရက်နေ့အစည်းအဝေးမှတ်တမ်းကိုကြည့်ရင်ပြည်ထနာအတိတ်နဲ့ကိုတက်ချုပ်မင်းအောင်လှိုင်မသိတာထင်ရှားနေပါတယ်နောက်နှစ်ရကျော်ကြာတဲ့အခါဇန်နဝါရီလ18ရက်နေ့မှာစစ်တပ်အလိုတော်ကြီးမပတသင်္ကန်းဝတ်တွေနဲ့ကျန်းဖို့တွေစုပေါင်းပြီးတက်ချုံမင်းအောင်လိုင်ရာထူးကထွက်ပေးဖို့ဆန္ဒပြတောင်းဆိုကြပါတယ်
။လောက်ကန်အခြေဆိုင်ဒေသကိုယ်ခံမှုစစ်ဌာနချုပ်တစ်ခုလုံးဇန်နဝါရီလ5ရက်နေ့ကလက်နက်ချအညံ့ခံလိုက်တာဟာစစ်ကောင်စီတပ်ပြိုကွဲမဲ့အရေးအယောင်အဖြစ်သတ်မှတ်ကြပါတယ်။ဒါဟာစစ်ကောင်စီတပ်ညီကုန်းချုပ်မဲ့အကျိုးနည်းရတွေဖြစ်တယ်လို့ညီနောင်သုံးဘွဲ့မဟာမိတ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့စစ်ကောင်စီတပ်ဟာသူ့အလိုလျောက်ပြိုကွဲမှာမဟုတ်ဘဲအပြင်ကပေးတဲ့ဖိအားတွေများလာမှသာပြိုကွဲနိုင်ပွဲရှိတယ်လို့ CDM လှူထားတဲ့လေတပ်ဗိုလ်ကြီးဇေသူအောင်ကတွဲဆုံမင်းမြန်ကန်တစ်ခုမှပြောသွားပါတယ်။ဇန်နဝါရီလ20ရက်နေ့ကမန္တလေး PDF တွေဖမ်းဆီးရမိလိုက်တဲ့ဒုဗိုလ်မူကြီးတက်အောင်ကတော့အခုလိုအားလုံးဟန်ချက်ညီညီနဲ့ဆက်ပြီးလုပ်နိုင်ရင်နှစ်နှစ်အတွင်းအပြောင်းလဲဖြစ်နိုင်တယ်လို့ဆိုပါတယ်သူတို့စုဖွဲ့ထားတဲ့စစ်ကောင်စီတပ်သားတွေဟာစစ်တိုက်လူစိတ်နှဲပါလာပြီးစည်ရေးအတွေ့အကြုံမရှိလို့တနက်တောင်မပြေရဲကြဘူးလို့ဆိုပါတယ
်စစ်ကောင်စီတပ်ပြိုကွဲစာပြုတ်နေပြီလို့စစ်ဖက်ဆိုင်ရာအတွေ့အကြုံရှိသူတွေကသုံးသပ်ပါတယ်စစ်တပ်ဟာမင်းအောင်နိုင်တဲ့အတိုင်းအဝိုင်းကိုကာကွယ်ဖို့အဓိကထားပြီးတိုင်းသူပြည်သားကိုရန်သူအဖြစ်သတ်မှတ်တာမို့စစ်တပ်ကထွက်ကျင်သူတွေများပြားလာတာလို့အမေရိကန်စစ်တပ်ကအငြင်းစားဒုဗိုလ်မှူးကြီးမီမီဝင်းဘတ်ကဆိုပါတယ်မင်းအောင်လှိုင်နဲ့အတိုင်းအဝိုင်းအတွက်အသက်ဆုံးပြီးစစ်တိုက်ဖို့လိုသလားကိုယ့်အသက်ကိုတန်ဖိုးထားသလားဆိုတာကိုစစ်ကောင်စီတပ်သားတွေစဉ်းစားဖို့လိုအပ်လာပြီလို့ဆိုပါတယ်စစ်မှုထမ်းကအသက်ပေးတယ်ဆိုတာနိုင်ငံအတွက်နဲ့ပြည်သူလူထုအတွက်အသက်ပေးတာဖြစ်ပါလေလူတစုအတွက်မဟုတ်ဘူးလို့ဆိုပါတယ
်2024ကမ္ဘာစစ်ရင်အား Global Fire Power စီးရင်မှာနိုင်ငံပေါင်း145နိုင်ငံရဲ့စစ်ရင်အားကိုနှိုင်းယှဉ်တင်ပြထားပါတယ်အဲ့ဒီတည်းမှာအမေရိကန်ကပထမအဆင့်ရှိပြီးရုရှားကဒုတိယတရုတ်ကတတိယဖြစ်ပါတယ် မြန်မာကအဆင့်35စင်ကာပူကအဆင့်30ထိုင်းကအဆင့်25စသဖြင့်သတ်မှတ်ပါတယ်စစ်သားဥယျာဉ်ဆက်လက်နေပစ္စည်းငွေကြေးအင်အားထောက်ပို့အင်အားစတာတွေပေါ်မှာအခြေခံပြီးတွက်ချက်ထားတာပါဆက်လက်နေပစ္စည်းမှာစင်ကာပူကမြန်မာထက်အဆင့်မြင့်မုံရပါတယ်အများအပြားဝယ်ယူထားတဲ့ဆက်လက်နေပစ္စည်းတွေစစ်ကောင်စီတက်လက်နက်ချတဲ့အခါမှာတွေ့နိုင်ပါတယ်လက်နက်ခရမ်းတွေရှိနေပေမဲ့စိတ်ဓာတ်ကျဆင်းနေတာကိုအစုလိုက်အပြုံလိုက်လက်နဲ့ချအညံ့ခံနေတာကတက်တည်ပြသလိုဖြစ်နေပါတယ်စစ်ကောင်းဆောင်ပိုင်းကအလွဲသုံးစားလှုပ်ထားတာတွေများလာတဲ့အတွက်စစ်တပ်တွင်အယုံကြည်ကင်းမဲ့လာတာဖြစ်ပုံရပါတယ
်စစ်ကောင်းစီတပ်မှစစ်ရင်အားချိနဲ့ကြက်တဲလာတာဟာပြိုကွဲပျက်စီးမဲ့လက္ခဏာဖြစ်တယ်လို့2023ဒီဇင်ဘာလထုတ်မြန်မာ Peace Monitor စာဆောင်ကသုံးသပ်ပါတယ်ရာဇဝတ်မှုကျူးလွန်ပြီးစစ်တပ်ကထွက်ပြေးတဲ့တပ်ပြေးတွေစစ်မှုထမ်းဖို့ပြန်လာရင်အေးမယူဘူးလို့သတင်းစာကကြေညာရတဲ့အသည့်အခြေအနေဆိုးနေပါတယ်စီကံဖောက်ပြက်မှုနဲ့ထောင်ချနေတဲ့စစ်သားတွေကိုလည်းလွတ်ပေးပြီးစစ်မှုထားခိုင်းတာကြောင့်စစ်ကောင်စီတပ်မှလက်နက်ကင်တကိုးသမျှအများအပြားပါဝင်လာပါတယ်2023နိုဝင်ဘာလအထိဖြစ်တဲ့တနှစ်ခွဲအတွင်းမှာစစ်ကောင်စီတပ်သား1000ကျော်သေဆုံးပြီး600ကျော်ဒဏ်ရာရရှိက600ကျော်အဖမ်းခံရတယ်လို့ဆိုပါတယ်ကရင်ပြည်နယ်မှာလုံခဲ့တဲ့နှစ်ကစစ်ကောင်စီတပ်နဲ့ကရင်တော်လှန်ရေးတပ်တွေတိုက်ပွဲ 4,600 ကျော်ဖြစ်ပွားလို့စစ်ကောင်စီဘက်က 9,000 ကျော်သေဆုံးပြီး 3,000 ကျော်ဒဏ်ရာရရှိကြောင်းဇန်နဝါရီလ17ရက်နေ့ထုတ် KNU ဗဟိုသတင်းဌာနကထုတ်ပြန်ပါတယ်စစ်ကောင်စီတပ်သားတွေတောင်းနဲ့ချီသေဆုံးပြီးအုပ်စုလိုက်ရာထောင်ချီပြီးလက်နက်ကန်နေရမှုစစ်တီရင်အားပြုံးတီးလာတာထင်ရှားပါတယ်စစ်ကောင်စီတပ်မှစိတ်တက်ပြက်ပြားပြီးတရီခိုင်ကြာစင်းလာတာဟာစစ်တပ်ပြိုကွဲပျက်စီးမဲ့အရေးလက္ခဏာတွေဖြစ်ပြောင်းစီရေးလေးလာသူတွေကသုံးသပ်ကြပါတယ်ခင်ဗျာ
မြန်မာစစ်တပ်မှာလက်နက်ချကြာဆုံးမှုတွေများလာပြီးစစ်တပ်ပြိုကွဲမဲ့အလားအလာများလာနေတာကိုဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်မှာတဝါကြီးနာဆင်ကြည့်ရှုခဲ့ကြရတာပါအခုတော့အပတ်စဉ်ကျန်းမာရေးခန္ဓာကိုပြပြပေးပါမယ်ဒီတစ်ပတ်မှာတော့မှတ်ဉာဏ်ရော့ယောဂါထက်ဆောင်ကာကွယ်ရေးနဲ့ကြိုတင်သိရှိနိုင်ရည်တွေကိုပြောထားပါတယ်ဒီမှတ်ဉာဏ်ချယောဂါကာကွယ်ဖို့အတွက်ယောဂါတချို့မဖြစ်အောင်နဲ့စားသောက်နေထိုင်ပုံပြောင်းတာအပြင်နောက်ထပ်ဆောင်ရံရှောင်ရံနဲ့ဒီလိုကာကွယ်တဲ့ဂျာကဖြစ်လာခဲ့ရင်လဲကြိုတင်သိရှိနိုင်တာရှိတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်ဒီကာကွယ်ရေးအတွက်ဘလို့နောက်ထပ်ဆောင်ရံရှောင်ရံနဲ့တင်ကြိုလက္ခဏာတွေရှိထားပါလေဒီကြောင်းအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကိုင်ဇာစင်တာကလာရာအထွေထွေဆေးရုံကြီးကတက်ကြီးယောဂအထူးကုသမားတော်ကြီးဒေါက်တာမျိုးမြောင်ကိုကျွန်တော်ပဲမေးမြန်းထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
โอเคသမားတော်ကြီးဒေါက်တာမျိုးမြောင်ခင်ဗျာကျွန်တော်တို့ဒီမန်ရှာမှတ်ဉာဏ်ချသံငယ်ပြန်ယောဂါကထိရောက်တဲ့ကုသစေမရှိသေးပေမဲ့ဖြစ်ဖို့အန္တရာယ်ရှိတာကိုရှော့ချကာကွယ်ဖို့အတွက်ကြိုကာကွယ်ရမယ့်ယောဂါတွေနောက်ကြိုလုပ်တဲ့စားသောက်နေထိုင်အိပ်ဆက်ဆေးဝါးတောက်သုံးသင့်ပုံတွေကိုအထူးသဖြင့်ဒီဖြစ်ဖို့အန္တရာယ်များတဲ့မျိုးရိုးရှိသူတွေနဲ့အုံနောက်မှတ်ဉာဏ်သိမ့်မသုံးတော့တဲ့လူကြီးတွေအတွက်ပေါ့နော်အရင်တစ်ခေါက်တည်းကပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီကာကွယ်ဖို့နောက်ဆုံးအရေးကြီးတာနဲ့အခုလိုကာကွယ်တဲ့ကြားကဖြစ်လာခဲ့ရောကြိုသိနိုင်ဖို့အတွက်ဒီလက္ခဏာတွေကိုအဓိကပြောမှာမို့ကာကွယ်ရေးအတွက်နောက်ဆုံးအကြံပြုချင်တာကနေစရှင်းပြပေးပါလားဆရာကြီ
း။အဲကျွန်တော်ဒီကာကွယ်ရေးနေရာမှာနောက်တစ်ခုကကျွန်တော်တစ်ခုပဲစိတ်ဝင်စားဖို့ပြောတာဒီမှတ်ဉာဏ်မှုနဲ့ပေါ့နော်မှတ်ဉာဏ်ကိုမသုံးတဲ့လူတွေမှာပညာရေးအကြောင်းဖြစ်ဖြစ်အနည်းစားပြုလို့မှတ်ဉာဏ်မသုံးတဲ့လူတွေမှာပို့ပြီးတော့မှတ်ဉာဏ်အားနည်းဖို့ဖြစ်သက်သလိုပဲကျွန်တော်တစ်ခုချက်ပြောချင်တာကတော့တရားထိုင်တာပေါ့နော်ကျွန်တော်ဗုဒ္ဓဘာသာဝင်နေတော့သိမှာပါ meditation ပေါ့နော်ဒီဝိပဿနာရှုရတဲ့ဟာမျိုးကလည်းကျွန်တော်တို့ထပ်ပြီးတော့ကုသဇနာတွေမှာကျွန်တော်ထပ်တွေ့ထားတာပေါ့နော်ဆိုတော့ကျွန်တော်တို့ဒီမိတ်ဆွေတွေမှာဒီအပိုင်းဝိုင်းမှာလည်းတွေ့မိပါမယ်တချို့ဒီဇတ်တော်ကြီးဝါတော်ကြီးထုံးကြသံဃာတော်တွေကအညံ့အယံကောင်းတာလေဆိုတဲ့ဟာကြာသူတို့ကလည်းဒီအချိန်ဆုံးကတရားနေတိုင်းလိုတရားထိုင်ကြတဲ့အကြောင်းမျိုးတော့သူတို့ကမှတ်ဉာဏ်ကောင်းနေတာပေါ့နော်ဒါကျွန်တော်တို့ဒီစေပညာမှာလည်းသုရေသနာလုပ်ကြည့်ရတာတွေ့ရတာကြတော့ဒီတရားထိုင်နေတာဖြစ်အောင်နာကိုအားရှိစေပါတယ်ဆိုတဲ့ဟာလေကျွန်တော်တွေ့တာပေါ့အဲ့တော့သူတို့မလုပ်လဲဆိုတော့တရားထိုင်တဲ့လူတွေနဲ့တရားမထိုင်တဲ့လူတွေဆိုတော့နှစ်ဆုခွဲပြီးတော့နှစ်ဆုစလုံးကိုဒီ MRI ပေါ့နော်ဒီ brain ကိုကျွန်တော်တို့ဒီတတ်မှတ်ရကြည့်တဲ့အခါကျတော့ ဒီတရားထိုင်တဲ့လူတွေမှာကျွန်တော်ဒီ grade matter ဆိုတဲ့အုံနောက်မှာဒီမိဘရောင် tissue တွေမှာပို့ပြီးတော့သူတို့ရဲ့ပမာဏပုံများလာတွေ့ရပါတော့အဲဒီအုံနောက်ထဲမှာရှိတဲ့ဒီ grade matter တွေကဒီမှတ်ဉာဏ်ကိုအားကောင်းစေတဲ့ tissue တွေပါပေါ့နော်အဲ့တော့ဒီစေပညာရလည်းကျွန်တော်တို့ဒီမှတ်ဉာဏ်နဲ့ဆက်ဆက်တဲ့ test တွေလုပ်တဲ့အခါမှာလည်
းဆက်သက်မှုတွေလုပ်တဲ့အခါမှာပေါ့နော
်မှတ်ဉာဏ်ထားတဲ့မှာ test တွေလုပ်တဲ့မှာကျတော့လည်းတရားထိုင်တဲ့လူတွေကပို့တော့ကောင်းတာတွေ့ရတာပေါ့နော်ဒါမှမဟုတ်ကျွန်တော်ထင်တယ်ရှေ့ရှာပို့ပြီးတော့အဲဒီ၆ထားပို့ပြီးတော့ကောင်းလာမှာဒါပေမဲ့အဲ့ဒါမှမဟုတ်ကျွန်တော်ပြောချင်တာတရားထိုင်တဲ့ဟာလည်းအဲ့မှတ်ဉာဏ်အတွက်အကျိုးရှိပါတယ်ဒါမှမဟုတ်တရားထိုင်တဲ့လူတွေမှာဒီမှတ်ဉာဏ်ရုံနေတဲ့ယောဂမျိုးချစ်ဖို့အတွက်သူကကာကွယ်နိုင်တဲ့အချက်တစ်ခုလို့ပြောလို့ရပါတယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီတရားထိုင်တာကဘယ်လိုမျိုးကြောင့်အခုတော့ကာကွယ်ဖို့အကျိုးရှိရလဲဆရာ
ကျွန်တော်ကတော့ထင်တယ်တရားထိုင်တာဘာမှလည်းအုံနောက်ကိုတကယ်တုံးနေတာမဟုတ်ဘူးဆိုပေမဲ့တကယ်တမ်းတရားထိုင်တဲ့လူတွေသိပါတယ်တရားထိုင်တဲ့လူတွေကမင်းတန်အုံနောက်ကိုတစ်ချိန်လုံးလုံနေတာပါတရားထိုင်တာအမှန်တော့ဘုရားကနာရှိရဆိုတာဒီခန္ဓာကိုယ်မှာပေါ်လမြောက်လိုက်ပြီးတော့ဆက်ဆက်ပြီးတော့မှတ်နေရတဲ့အခါကျတော့အဲဒီတရားထိုင်တဲ့လူတွေကမှတ်ဉာဏ်ပိုကောင်းတယ်ဆိုတာစိတ်ပညာအရကျွန်တော်တို့ယူဆပါတယ် That's true ပါပဲဒီ same con အတွေးခေါ်ပါပဲကျွန်တော်ဒီလူငယ်တွေ true ပါနော်ကျွန်တော်ကိုယ့်ကြီးမှလူတွေကကျွန်တော်ခေါ်တာ multitasking ပေါ့အုံနောက်ကိုတစ်ချိန်တည်းမှာနှစ်ခုသုံးခုလုပ်နေတဲ့ဟာမျိုးရအမှန်တော့မှတ်ဉာဏ်အတွက်အကျိုးမရှိပါဘူးဒါမှမဟုတ်ဥပမာပြောမယ်ဆိုတော့တရားထိုင်တာကတစ်ခုအာယုံတစ်ခုပဲစိုက်နေတဲ့ဟာမျိုးစူးစိုက်ပြီးတော့မှတ်နေတဲ့ဟာမျိုးတစ်ခုရဲ့လုပ်နေတာမျိုးဟာမှတ်ဉာဏ်အတွက်အကျိုးရှိသလိုပဲအလုပ်ကနှစ်ခုသုံးခုကိုတစ်ခါတည်းလုပ်နေတာမျိုးဟာမှတ်ဉာဏ်အတွက်အားနည်းစေပါဘာလို့ဆိုတော့ကျွန်တော်မှတ်ဉာဏ်အဲ့လောက်ကျွန်တော်တို့မွေးလေးကဒီနှစ်ခုသုံးခုလုပ်ဖို့အတွက်ကျွန်တော်အုံနောက်ကအဲ့တော့ကိုကျွန်တော်ကဒီဇိုင်းလုပ်ထားတာမဟုတ်ပါဘူးဒါမှလို့မလို့ကပဲနဲ့အဲဒီလုံးနှစ်ခုသုံးအုံနောက်သုံးပြီးလုပ်နေတာမျိုးဟာမှတ်တော့မှတ်ဉာဏ်အတွက်အကျိုးမရှိပါဘူ
းဟုတ်ကဲ့ဆရာနောက်ပိုင်းလူငယ်တော်တော်များများကတော့အထူးသဖြင့်ကွန်ပျူတာပေါ်မှာပေါ့နော်ဒီ VPN ချိန်မှာပါအုံနောက်ကစွမ်းစားကိုပြကျင်တယ်လည်းပါတာပေါ့နော်အဲ့တော့အဲ့လိုမျိုးဆရာကြီးဒီရှောင်သင့်တာတွေရောနောက်ထပ်ပြောဖို့ရှိအောင်မလားဒီယောဂမဖြစ်အောင်လို့
ကျွန်တော်တို့ဗာကျန်သေးတယ်ကျွန်တော်တော့တော်ဆုံးနေပါပြီ
ဟုတ်ကဲ့ဆရာအဲ့ဆိုကျွန်တော်နောက်ဒီမှတ်ဉာဏ်ကြမေးရောတဲ့တကယ်ပြန်ယောဂပေါ့နော်ဒီမန်ရှာဖြစ်လာတာကိုကျိုသိနိုင်ဖို့အတွက်အဓိကဆိုရင်ကဘယ်လိုလက္ခဏာတွေစပြီးတော့သတိပြုမိဖို့လိုမလဲ
ဟုတ်ကဲ့ဆိုတော့အဓိကတော့ပုံမှန်လုံနေကြဟာမျိုးမလို့တစ်ချင်းမလို့တတ်တတ်တဲ့ဟာမျိုးပြီးတော့ကိုယ့်ရဲ့စိတ်နှီးမျိုးဆက်နာမည်မှတ်မိလို့တဲ့ဟာမျိုးအဲဆိုတော့စိုးရင်တင်ပါဥပမာဆိုပါစို့ကျွန်တော်တို့နောက်နိုင်ငံမှာဆိုရင်တော့ဒီကျွန်တော်တို့ဒီ shoe ကိုကျွန်တော်ထိုင်လုပ်တဲ့အခါမှာ
ဖနက်ချိုးချီတာပါဆရာနော်
ဖနက်ချိုးချီတာကိုကျွန်တော်တို့ဖနက်ချိုးချီတာတဘွားတစ်ချောင်းလုံလာပြီးတော့မှတည့်ရက်တနေ့မှဒီဖနက်ချိုးဘလို့ချီရမှမသိရတဲ့လူမျိုးတွေ啊ဒါမျိုးကကျွန်တော်စိုးရင်တင်ပါတယ်ဆိုတော့ပုံမှန်လုံနေကြအလုံးမျိုးကျုပ်ပြည့်မသိတော့တာမျိုးနောက်မို့လဲကိုယ်အရှင်ကြီးမျိုးဆက်တဲ့မှာကိုယ်မျိုးရင်းနေရမှာနော်ကိုယ်ကြီးနာမည်ကိုယ့်ရဲ့တူနာမည်ကိုလုံးဝမမှတ်မိတော့တာမျိုးအဲ့လိုမျိုးဆိုရင်တော့ကျွန်တော်စိုးရင်တင်ပါတယ်ဒါပေမဲ့အသက်ကြီးလာတဲ့အခါကျတော့တခြားအရေးကြီးကြီးတဲ့ဟာတွေချက်ချင်းမသိတာတော့ကျွန်တော်အသက်ကြီးမှမဟုတ်ပါဘူး။အသက်ငယ်တဲ့လူမှလည်းဖြစ်တတ်ပါတယ်။အလုံများတဲ့အချိန်အုံနောက်ဖြစ်စီတဲ့အချိန်မှာထားပါတော့ကျွန်တော်တို့ဒီခီးသွားဖို့တဲ့ဟိုတယ်နဲ့မှမ်းမိတာမျိုးတော့ဒါဖြစ်တတ်ပါတယ်။ဒါပေမဲ့ကျွန်တော်ကပုံမျိုးပေါ့ဖနက်ချီတာရုပ်တရက်ချီတတ်တာမျိုးကိုယ့်ရဲ့မြင်းနာမည်ရုပ်တရက်မှမှမ်းမိတော့တာမျိုးအဲ့မျိုးတွေကတော့ကျွန်တော်တို့စိုးရင်စင်မဲ့မှုကြရင်တော့ကျွန်တော်တို့ဆရာဝန်ကိုတွေ့ပြီးတော့အဲ့မှာမှတ်ဉာဏ်စစ်တဲ့ဟာမျိုးကျွန်တော်လုပ်တင်ပါတယ်။
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီပုံမှန်စကားပြောနေရင်းနဲ့ရောသတိပြုနိုင်တဲ့လက္ခဏာမျိုးရှိပါဆရာ
။ဟာဟုတ်ကဲ့ဆိုတော့ပုံဉာဏ်အဲ့ဒါလည်းကျွန်တော်အကောင်းဆုံးဥပမာနဲ့ပြောမယ်ဆိုရင်တော့ကျွန်တော်အမေရိကန်မှာပေါ့နော်ဒီကျွန်တော်သမရဟောင်း Ronald Reagan သူတို့ Honorary Reagan တော့ကျွန်တော်အမေရိကန်မှာနာမည်ကြီးပါဘာလို့ဆိုတော့သူကလည်းဒီမှတ်ဉာဏ်အားနည်းတဲ့ယောဂါဖြစ်ပြီးတော့အဲ့ဒီမှတ်ဉာဏ်အားနည်းတဲ့ယောဂါနဲ့ပဲဆုံးသွားတာပါ။ဆိုတော့ဒီကသုတေသနာရှင်တွေကဒီ Ronald Reagan ရဲ့မိကုံးတွေကိုကျွန်တော်ပြန်ပြီးလေ့လာတဲ့အခါကျတော့သူဒီယောဂါမဖြစ်ခင်မှာတည်းကသူရဲ့မိကုံးတွေမှာသူကဒီကျွန်တော်တို့စကားတုံးတဲ့နေရာမှာသူကအားနည်းလာတာသူတွေ့ရတယ်သူကဥမာဆိုပါဆိုသူစကားတခုမှသူတုံးကျင်တဲ့နေရာမှာအဲ့ဒါသူမတစ်ချက်မပြောနိုင်တဲ့အခါကျတော့သူအချွေတွေစကားမျိုးကိုပဲသူတုံးလိုက်တာပေါ့နော်သူဒီအဲ့စကားပြောတဲ့နေရာမှာဟိုကသူကအမှန်ညာမကောင်းဘူးသူပြောကျင်တဲ့
သက်သက်မှမအတိတ်ပဲရှိတဲ့စကားလုံးကိုရှာမတွေ့လို့ပါဆရာနော
်အတိတ်ပဲရှိတဲ့စကားလုံးကိုရှာမတွေ့ရသူစကားလုံးကိုတွောကျင်တဲ့စကားလုံးကိုရှာမတွေ့ရတဲ့အခါကျတော့သူတို့တခြားစကားလုံးနဲ့သူတို့အစားတို့ပြီးတုံးမဲ့ရတာပေါ့ဟိုဝေဝေဝဝစကားလုံးမျိုးနဲ့သူတို့အစားတွေ့တဲ့အခါကျတော့အဲ့ဒါကြောင့်မလို့ဒီပြီးတော့ကိုယ်စကားဥမာကိုယ်စကားတော့မှကိုလေးရင်ပြောပြီးတော့ကိုလေးရင်မေ့သွားတဲ့ဟာမျိုးပေါ့ဥမာဆိုပါဆိုဆရာဝန်သွားတွေ့ရမယ့် appointment ရှိတဲ့တော့မှမနေ့မတည်းမှပဲနှစ်ခါသုံးခါပြန်ပြီးတဲ့ဟာမျိုးပေါ့နော်ဒီစကားနှဲဝါတာမျိုးပြီးတော့ကြောက်ကျင်တဲ့စကားလုံးကိုရှာမတွေ့တာမျိုးဟာကျွန်တော်အញ្ញအောင်ဆိုရင်ပေါ့ကောင်းတာပေါ့နော်အဲ့ခါမှစပြီးတော့ဆရာဝန်သွားတွေ့တင်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါဖြစ်တာကြိုသိနိုင်ဖို့ နောက်ထပ်သတိပြုသင့်တဲ့လက္ခဏာတွေကိုနောက်ပတ်မှာဆက်ပြောအောင်ဆရာကြီးကျေးဇူးအများကြီးတင်ပါတယ်ဆရာ
။ဒီမန်ရှာမှန်ညာယောဂထက်ဆောင်ကာကွယ်ရေးနဲ့ဖြစ်လာရင်လည်းချိုသိနိုင်ရေးလက္ခဏာတွေကိုကျွန်တော်ပြပြခဲ့တဲ့ကျန်းမာရေးကဏ္ဍမှာနားဆင်ကြည့်ရှုခဲ့ရတာပါ။အခုတခါတော့အပတ်စဉ်ပြပြနေကြတိုင်းရင်းဒေသကသတင်းလွှာအစီအစဉ်မှာဒေသခေါ်ကရင်နီကြားဘက်မှာစစ်ရှောင်အမျိုးသမီးတွေနဲ့ကလေးတချို့ကိုစစ်တပ်ပြစ်တက်ခဲ့တာနောက်ကချင်ဘက်မှာဖားကန်စခန်းချပြီးစစ်တပ်ရွာမိရှုခဲ့တာချင်းပြည်ဆိုရကတော့ဘာရီဦးစားပေးလို့ဖို့ရှိတာပါဝင်တိုင်းရင်သတင်းတွေကိုပြောထားပါတယ်ဒီစီဇန်ကတော့ FEVR လို့တူကခေါ်တဲ့နေဆက်ဒေတာတိုင်းရင်သတင်းတော့ဝန်ရတာအဖွဲ့ကတင်ဆက်ပေးထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
စင်တင်ဆက်သွားမယ်တိုင်းရင်တည်လွာကကြွဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေသတိုင်းသားတည်နောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်လွာမှာနားဆင်ရမှာတွေကတော့ခရနီပြည်ရှားရုံမြို့နယ်မှာစစ်ရှောင်းအမျိုးသမီး၃ယောက်နဲ့ကလေး၃ယောက်ကိုစစ်တပ်ကပြစ်ဒတ်သွားပါတယ်။ကချင်ပြည်ဖက်ကတ်မြို့နယ်ကမိုင်းဖက်ကတ်လမ်းပေါ်မှာရှိတဲ့မူဥပင်ရွာကိုတော့စစ်တပ်ကဝင်ရောက်မီးရှို့သွားလို့တရွာလုံးနီးပါးမီးလောင်ပြာကျသွားပါတယ်။တည်င်းလွာတွေထဲမှာတော့ချင်းပြည်အစိုးရအဖွဲ့အနေနဲ့ရက်တရအတွင်းမှာဘာတွေကိုအဓိကဦးစားပေးဆောင်ရွက်သွားမှာလဲဆိုတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟောင်မရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်နီပြည်ရှားတော်မြို့နယ်မှာနေရာစွန့်ခွာထွက်ပြေးနေရတဲ့စစ်ရှောင်းဒုက္ခသည်အမျိုးသမီး၃ယောက်နဲ့ကလေး၃ယောက်ကိုစစ်ကောင်စီတပ်ကတနင်္လာနေ့မှာပြစ်ဒတ်သွားပါတယ်။အသက်ခံရသူတွေထဲကိုဝန်ဆောင်မိခင်တယောက်လည်းပါဝင်ပြီးကလေး၃ယောက်ကလည်းအယံငယ်နေသေးတယ်လို့ဒေသတွင်းတရင်ရင်းမြစ်ကပြောပါတယ်။တနင်္ဂနွေနေ့ကစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့ဟာစစ်ဘေးရှောင်ကလေးတွေနဲ့ကိုဝန်ဆောင်အမျိုးသမီးအပါအဝင်၇ယောက်ကိုလူသားဒိုင်းကအဖြစ်ဖမ်းဆီးသွားပြီးနောက်၆ယောက်ကအသက်ခံလိုက်ရတာဖြစ်ပါတယ်။အမျိုးသားတယောက်ကတော့ထွက်ပြေးလွတ်မြောက်လာတယ်လို့ဆိုကြပါတယ်
။ကချင်ပြည်ဖားကန့်မြို့နယ်ကာမိုင်းဖားကန့်လမ်းမပေါ်မှာရှိတဲ့မအူပြင်းရွာကိုဗိုလ်တော်ဦးနေမနဲ့ပိုင်းမှာစစ်တပ်ကဝင်ရောက်မီးရှို့ခဲ့လို့တရွာလုံးနီးပါးမီးလောင်ပြာကျသွားပါတယ်။စစ်ကောင်စီစစ်ကြောင်းရွာထဲကိုဝင်လာလို့ရွာသားအများစုကတော့ဘီလွတ်ရောက်ကိုထွက်ပြေးနေကြပါတယ်။ဒါ့အပြင်မီးရှို့ခံရတဲ့ရွာကဒေသခံ၁၀ယောက်လောက်ကိုတော့စစ်ကြောင်းဝင်လာချိန်ဖမ်းဆီးစစ်ဆီးခဲ့ပြီးပြည်နေညနေမှာပဲပြန်လွတ်ပေးခဲ့တယ်လို့ဒေသခံတယောက်ကပြောပါတယ်။တိုက်ပွဲဖြစ်တာမရှိဘဲကာမိုင်းမြို့မှာရှိတဲ့စစ်ကောင်စီတပ်သားအင်အား50ခန့်ဟာကုန်တင်ကားတစ်စီးနဲ့ရွာကိုရောက်လာပြီးမီးရှို့ခဲ့တယ်လို့ရွာသားတွေရဲ့ကားလက်ထွန်ဆက်တွေစိုင်းကယ်တွေကိုပါမီးရှို့သွားတာဖြစ်ပါတယ်။
ရခိုင်ပြည်ကြောက်ဖြူအခြေဆိုင်စစ်ကောင်စီဒညဝတီရဲ့တပ်ဌာနချုပ်ကတပ်မိသားစုတွေကိုရေချောင်းကနေပြောင်းရွှေ့နေတယ်လို့ဒေသခံတွေကပြောပါတယ်။တနင်္လာနေ့မနေ့ကစာပြီးကုန်တင်တင်ပေါ်တစည်းနဲ့မိသားစုဝင်တွေကိုတင်ဆောင်ပြီးရေချောင်းကနေတန်တွဲဘက်ကိုယူဆောင်သွားတာဖြစ်တယ်လို့ကြောက်ဖြူမြို့ခံတွေကပြောပါတယ်။ဇန်နဝါရီလတုန်းကဒညဝတီရဲ့တပ်ဌာနချုပ်ကိုရခိုင်တပ်တော်ကအတွဲလိုက်ပစ်ဒုံးတွေနဲ့နှစ်ကြိမ်ပစ်ခတ်ခဲ့တယ်လို့ဖေဖော်ဝါရီလ၁ရက်နေ့ကလည်းကြောက်ဖြူမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ရခိုင်တပ်တော်တို့တိုက်ပွဲဖြစ်ပွားပြီးတဲ့နောက်အခုလိုမိသားစုဝင်တွေကိုစစ်တပ်ကပြောင်းရွှေ့နေတာဖြစ်ပါတယ်
။ချမ်းပြည်မိုင်းပုံမြို့အတွင်းစစ်ကောင်စီပူပေါင်းတပ်ဖွဲ့ဗဟုပီသူစစ်ဗဟုအမျိုးသားတပ်မတော် PNO PNA နဲ့ချမ်းပြည်ဒုတိယပါတီချမ်းပြည်တပ်မတော် SSPP SSA တပ်တို့အကြားစီရင်တင်းမာနေကြပါတယ်။တနင်္လာနေ့မှာမိုင်းပုံမြို့ချူခမ်းရွာချူခမ်းဘုံတော်ကြီးကျောင်းအတွင်တပ်ဆွဲထားတဲ့စစ်ကောင်စီတပ် PNA တပ်နဲ့ SSPP တပ်တို့အကြားစီရင်တင်းမာမှုရှိခဲ့တယ်လို့ဒေသခံမျိုးသားတယောက်ကပြောပါတယ်။ရွာခံပြည်သူတွေနဲ့ဘုံတော်ကြီးတွေကဝင်ရောက်ဖြန့်ဖြီးတောင်းပန်လို့ SSPP ဘက်ကတပ်ပြန်ဆုတ်သွားပြီမဲ့နှစ်ဖက်တပ်တွေကရွာနီးနားမှာပဲရှိနေကြပါတယ်။ဒါကြောင့်တိုက်ပွဲတွေဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။မိုင်းပုံမြို့နယ်ဟာ SSPP တပ်လှုပ်ရှားနေထိုင်တဲ့နေရာဖြစ်ပြီးစစ်တပ်နဲ့ PNA အဖွဲ့တွေဝင်လာတာတစ်ပတ်လောက်ပဲရှိသေးတယ်လို့ဆိုကြပါတယ်။
ဆရာနာတိမ်မှု၃နှစ်တာကာလအတွင်းချင်းပြည်နယ်မှာတော်လာရေးတပ်ဖွဲ့တွေကစစ်ကောင်စီတပ်စခန်း24ခုကိုတိမ့်ပိုက်ခဲ့တယ်လို့ရဲစခန်း12ခုကိုလည်းဆွန့်လွတ်ခဲ့ရတယ်လို့ချင်းရဲရအဖွဲ့ချုပ် Institute of Chin Affairs ကထုတ်ပြန်ပါတယ်။ဆရာနာတိမ်မှု၃နှစ်အတွင်းချင်းပြည်နယ်ထဲစစ်ကောင်စီနဲ့တော်လာရေးအင်အားစုတွေအကြားတိုက်ပွဲပေါင်းအကြိမ်ကြီး900ကျော်ဖြစ်ပွားခဲ့ရာစစ်တပ်ကအမှခံချေကုပ်ယူထားတဲ့စခန်းတွေအပါအဝင်တပ်စခန်းပေါင်း24ခုကိုတိမ့်ပိုက်နိုင်ခဲ့ကြတယ်လို့ချင်းရအဖွဲ့ချုပ်ရဲ့အစီရင်ခံစာမှာဖော်ပြပါတယ်စခန်းသိမ်းစရာမလိုပဲစစ်ကောင်စီတပ်ဖွဲ့တွေကအလိုအလျောက်စွန့်သွားတဲ့ရဲစခန်းကလည်းချင်းပြည်နယ်မှာ12ခုအထိရှိခဲ့တယ်လို့ဆိုပါတယ်ဒါကိုကြည့်ချင်အဖြစ်ချင်းပြည်နယ်အတွင်းနယ်မြေ85ရာခိုင်နှုန်းကျော်ကိုချင်းတော်လိုင်းရဲ့အင်အားစုတွေကထိန်းချုပ်နိုင်ပြီဖြစ်တယ်လို့ချင်းရဲရအဖွဲ့ချုပ် ICA ကဆိုပါတယ်
မွန်ပြည်နယ်နဲ့တနင်္သာရီတိုင်းနယ်ဆက်ရေးတောင်ပိုင်းနဲ့ရေဖြူမြို့နယ်မြောက်ပိုင်းအဆက်မှာလှုပ်ရှားနေတဲ့နိုင်ပညာဦးစီးတဲ့ရမညတပ်ဖွဲ့ဝင်10ယောက်ဟာလက်နက်9လက်ကြီးစံတွေနဲ့အတူမွန်ပြည်သက်ပါတီနဲ့လာရောက်ပူးပေါင်းခဲ့ပါတယ်။တနင်္လာနေ့မနေ့စောစောမှာအမိမတိလက်နက်ကင်အဖွဲ့ကရမညတပ်ဖွဲ့ကိုမှတ်မထင်လာရောက်တိုက်ခိုက်ခဲ့တဲ့နေရာမှာတပ်ဖွဲ့ဝင်2ယောက်သေဆုံးတနက်2လက်ဆုံးရှုံးခဲ့တာကြောင့်မွန်ပြည်သက်ပါတီအမှတ်1တိုက်ရင်ထဝယ်ခရိုင်ကိုလာရောက်ပူးပေါင်းခဲ့တာလို့မွန်ပြည်သက်တရင်စင်မှာဖော်ပြပါတယ်။ဆရာနာသိမ့်မှုအပြီးစစ်ကောင်စီကိုတိုက်ခိုက်တဲ့မွန်ခွဲထွက်ရမညတပ်ဖွဲ့ပေါ်ပေါက်လာခဲ့ပြီးအဖွဲ့ခေါင်းဆောင်နိုင်ချမ်းစုသူကပြီးခဲ့တဲ့နှစ်စက်တင်ဘာလတည်းလှုပ်ကြံခံရလို့တည်ဆုံခဲ့ပြီးနောက်နိုင်ပညာကဆက်ဦးဆောင်ကလှုပ်ရှားခဲ့တာဖြစ်ပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးတော့မှာပါချင်းတော်လည်ရင်အားစုတွေကိုတိုင်းဖွဲ့စည်းတဲ့ချင်းပြည်အစိုးရကရက်တရာအတွင်းအကောင့်ထဲဖွဲ့ရမယ့်စီမံကိန်းတွေကိုချမှတ်လိုက်ပါရီချင်းပြည်အစိုးရအဖွဲ့အနေနဲ့ရက်တရာအတွင်းမှာဘာတွေကိုအဓိကဦးစားပေးဆောင်ရွက်သွားမှာလဲကိုရော့ဘတ်ကစူးစီးထားပါရီ
ချင်းလန်းကောင်စီကနေဖွဲ့စည်းလိုက်တဲ့ချင်းပြည်အစိုးရအဖွဲ့ရဲ့ရက်တရာစီမံကိန်းထဲမှာအုပ်ချုပ်ရေးရန်တရာစနစ်တကျလဲပတ်နိုင်ရေးပြည်သူ့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးတို့ကိုအလေးထားဆောင်ရွက်သွားမယ်လို့ချင်းပြည်အစိုးရအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူလည်းဖြစ်နိုင်ငံခြားရေးဝန်ကြီးဒေါက်တာရွှေခါကပြောပါတယ
်အခုမှပဲစတင်ပြီးတော့တည်ဆောက်တာဖြစ်နေပေါ့ဆိုတော့ယုံရန်တရာလဲပတ်နိုင်ရေးအတွက်ယုံကိစ္စစတပ်ကိစ္စစစ်စတိုရန်တရာကိုယ်လို့အဲ့ဒီတွက်တဲ့ရံပြားတွေကိုကျွန်တော်ကြည့်ဖို့လုပ်ဖို့ဆိုတော့ပထမဖြစ်ချက်ဒုတိယတစ်ချက်နဲ့ကတော့ရက်တရားတွေပါဦးစားပေးနေတဲ့ကတော့ဟိုအုတ်ချုပ်ကြီးရံတရားလေးပတ်ဖို့နဲ့တရားဥပဒေစိုးမိုးကိုကျွန်တော်ကဆောင်ပေးပြီးတော့လုပ်ဖို့
ချင်းပြည်အစိုးရဖွဲ့ရဲ့ပထမကြိမ်အစည်းအဝေးကိုဖေဖော်ဝါရီလ2ရက်နေ့ကနေ3ရက်နေ့အထိကျင်းပပြုလုပ်ခဲ့ရာဝန်ကြီးချုပ်ဝန်ကြီးတွေနဲ့ရှိနေချုပ်အပါအဝင်14ယောက်တက်ရောက်ခဲ့ပြီးဒီရက်တရစီမံကိန်းကိုချမှတ်နိုင်ခဲ့ကြတာဖြစ်ပါတယ်။ဒီနေ့အတွင်းပညာရေး၊ကျန်းမာရေး၊လူသားချင်းစာနာထောက်ထားရေးနဲ့ပြန်လည်ထူထောင်ရေးစီတင်ဝင်ထမ်းအရေးတွေကိုထိရောက်စွာဆောင်ရွက်နိုင်ရေးအတွက်ပြည်တွင်းပြည်ပကလူသားချင်းစာနာထောက်ထားရေးလုပ်နေတဲ့ NGO INGO အဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်နိုင်ရေးပြည်ဆောင်ဆွေးနွေးမယ်လို့ဒေါက်တာရွှေခါကပြောပါတယ
်ဥပမာအပညာရှိကတာဆိုလို့ရှိရင်ဟိုပညာရှိကတွေ့ဆုံဆွေးနွေးပွဲ workshop ပါတယ်ဟိုမော်ရယ်ချမှတ်နိုင်ဖို့အတွက်လုပ်ကြမယ်ဆိုပြီးတော့အဲ့လိုမျိုးစီစဉ်ထားတာတော့ရှိပါတယ်ဟုတ်ကဲ့ဒီ CDM ထားရကိစ္စကကျွန်တော်တို့တင်ပေါ်တဲ့နေရာတိုင်းမှာအလုပ်တော့အလုပ်ခံထားနိုင်ကျွန်တော်တို့ကအမော်ရယ်ချမှတ်ထားတာပေါ့အဲ့လားတော့ချင်းတိုင်းကောင်စတဲ့ချမှတ်ထားတယ်ဟာဆိုတော့အဲ့ဒါကိုအစိုးရကနေ
ချင်းပြည်အစိုးရတဲ့အနေနဲ့အမျိုးသားငြိမ်ငြိမ်ရေးအစိုးရ NUG Federal Unit အစိုးရတို့နဲ့ပါပူးပေါင်းလုပ်သွားမယ့်အပြင်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအစိုးရအဖွဲ့အစည်းတွေဒေသဆိုင်ရာအဖွဲ့အစည်းတွေအိမ်နီးချင်းနိုင်ငံအစိုးရတွေနဲ့လည်းမိတ်ဖက်ဆက်ဆံရေးကိုတည်ဆောက်သွားမယ်လို့ဆိုပါတယ်ထမအကြိမ်ချင်းပြည်လွှတ်တော်အစည်းအဝေးကနေလည်းရက်တရာစီမံကိန်းကိုချမှတ်နိုင်ခဲ့ကြပြီးချင်းပြည်လွှတ်တော်ဥပဒေဒေသန္တရအုပ်ချုပ်ရေးဥပဒေကာကွယ်ရေးဥပဒေတွေကိုပြဋ္ဌာန်းနိုင်ရေးအတွက်ဆောင်ရွက်သွားမယ်လို့ဆိုပါတယ်ခင်ဗျာ
စစ်ကောင်စီကအာဏာသိမ်းကာလနောက်ထပ်6လတက်တန်းတိုးလိုက်တာဟာလုံးဝအလျှော့မပေးတဲ့အနေအထားဖြစ်ပြီးထိုးစစ်တွေပိုများလာနိုင်တယ်လို့မွန်ပြည်နယ်ဘက်ကပါစစ်ပွဲတွေကူးဆက်လာမှာဖြစ်တယ်လို့သုံးသပ်ပြောဆိုမှုတွေရှိနေပါတယ်ဒီကြောင်းကိုတော့ရမင်းကတင်ဆက်ထားပါတယ
်အာဏာသိမ်းသုံးနှစ်ပြည့်ချိန်မှာစစ်ကောင်စီဥက္ကဋ္ဌကနောက်ထပ်တက်တန်း6လထပ်တိုးလိုက်တာဖြစ်ပါတယ်စစ်ကောင်စီဘက်ကလုံးဝအလျှော့မပေးတဲ့အနေအထားဖြစ်လို့တိုက်ပွဲတွေပိုများလာနိုင်တယ်လို့မွန်ပြည်ဖို့ဖြည့်စင်တာ MSDC ဒါရိုက်တာနိုင်ပညာမွန်ကပြောပါတယ
်။ဒါကဟိုအလျှော့မပေးတဲ့သဘောပေါ့နော်။လျှော့မေးနေတာမျိုးဖြစ်တယ်။နောက်ဒီဘက်ကလည်းထိုးစစ်စင်မယ်။ဟိုထိတွေ့မှုတွေကပုံများလာမယ်နေတာမျိုးဖြစ်တယ်။ကျတော့ပြင်းထန်လာတဲ့နေတာမျိုးဖြစ်တဲ့ခါကျတော့ကျွန်တော်မွန်ပြည်နေမလို့က
အခုဆက်လာတဲ့စစ်တံကိုကြိုတင်ကာကွယ်ဖို့လိုမယ်လို့ကျွန်တော်ယူဆတယ်။ကိုမရှိတဲ့အစုအဖွဲ့တွေနဲ့နေဆိုင်ရာနေဆိုင်အစုအဖွဲ့နဲ့ကိုရက်တဲ့တိဆောက်တော့ဟိုတကူကူပြင်ဘလို့အကူအညီပေးကြမလဲ။တက်ကြီးရွယ်ဦးဒီကလေးတွေဘလို့ပုံစံမျိုးနေရာချောင်းနဲ့အဲ့ဒီပုံစံမျိုးကစားကြတဲ့ဟိုအပလန်တွေဘလို့အသေးစားစီစဉ်ဖို့လိုမယ်ထင်တယ်။အာနာတိန်တုံးနှစ်တာကာလမှာမွန်ပြည်နယ်အတွင် ခုနှစ်ထဲမြန်မာနိုင်ငံရဲ့တောင်ပိုင်းမှာစစ်ရေးအရှိန်မြင့်လာနေပြီးပဲခူးနဲ့ကရင်အစပ်မွန်ပြည်နယ်တထောင်မဲ့ချမ်းအပြင်ကော့ကရိုက်ဘက်မှလည်းတိုက်ပွဲတွေဖြစ်ပွားနေတယ်လို့နိုင်ပညာမောင်ကပြောပါတယ်။မွန်ပြည်နယ်နဲ့ဆက်ဆက်နေတဲ့တနင်္လာရီတိုင်းဒေသကြီးတွေကရွာတွေထဲမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့လို့ကရင်ရွာတော်တော်များများပျက်စီးခဲ့တယ်လို့မြိုက်ထွေဒေသမှာတိုက်ပွဲသတင်းစောင့်ကြည့်လေ့လာနေတဲ့ပြည်ချစ်တော်လာရေးရဲဘော်ဟောင်းဝင်းလိုင်ကပြောပါတယ်။
တိုက်ပွဲတွေကရွာတော့မှာပေါ့ရွာတော့မှာပေါ့တော့လူတို့ကဒုက္ခဖြစ်တယ်တိုက်ပွဲတစ်ခါဖြစ်ရွာတွေရောပြက်တိုက်ပွဲတစ်ခါဖြစ်ရွာတွေရောပြက်ဘူးသုံးနှစ်တော့မှာဒီဈေးတိုက်ပွဲရွာတွေပြက်သွားတာတော်တော်များဖြစ်သွားပြီအများဖြစ်တော့ကျွန်တော်တို့မြေလေးဝဲခရိုင်ကေယူတပ်မှလည်းအောက်ကကရင်ကြီးရွာတွေများဒီပလောတို့အသင်းလာရီတို့အဓိကတိုက်ပွဲဖြစ်တဲ့နေရာတွေပါလေညီမကြီးရွာတွေဆိုတော့တော်တော်နည်းတယ်ကရင်ကျွော်ပဲအများဖြစ်ပျက်စီးတာများ
စစ်တပ်ရဲ့အာဏာသိမ်းမှုကြောင့်နိုင်ငံတွင်းလူဦးရေနှစ်တန်းခွဲကျော်ဦးအိမ်စုခွာထွက်ပြေးနေရပါတယ်။လူ78တန်းကျော်ကတော့အကူအညီလိုအပ်နေတယ်လို့ဥရောပသမဂ္ဂနဲ့အမေရိကန် UK အပါအဝင်နိုင်ငံ၈နိုင်ငံတို့ကအာဏာသိမ်းသုံးနှစ်ပြည့်တဲ့ဖေဖော်ဝါရီလ၃ရက်နေ့မှာပူးတွဲကြေညာချက်ထောက်ပြန်ထားပါတယ်
။အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်။
ကရင်နီပြည်ရှားတောမြို့နယ်မှာစစ်ရှောင်းအမျိုးသမီး3ယောက်နဲ့ကလေး3ယောက်ကိုစစ်တပ်ကပစ်တပ်သွားပါတယ်။ကချင်ပြည်ဖားကတ်မြို့နယ်ကမိုင်းဖားကတ်လမ်းပေါ်မှာရှိတဲ့မအူပင်ရွာကိုစစ်တပ်ကဝင်ရောက်မီးရှို့ခဲ့လို့တရွာလုံးနီးပါးမီးလောင်ပြကျသွားပါတယ
်။တော်ရရှင်တွေကုနာဆင်နေကြတာကတော့နေဆက်ဒီသားအတိုင်းသားသတင်းထောက်တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအမီပ
ါ။ကရင်နီကရားဘက်မှာစစ်ရှောင်းမျိုးသမီးနဲ့ကလေးတချို့ကိုစစ်တပ်ပြစ်သက်ခဲ့တာပါဝင်တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုလိုပတ်စင်ကဏ္ဍတွေပြီးမှာတော့ VO ရဲ့ချက်တာရင်းရအစီအစဉ်တွေဆုံးမသက်ခင်သတင်းအချင်းချုပ်မဆုမျက်မှုတစ်လှည့်ပြောပြပေးပါအောင်ခင်ဗျာ
။ Hamas တို့ဖန်ဆီးထားတဲ့တစားကန်တွေပြန်လည်လွတ်မြောက်ရေးအတွက်ကိုဒီယာယီအပြစ်ခံရဖို့အမေရိကန်ကဆက်ပြီးတော့ကြိုးပမ်းနေချိန်မှာပဲဂါဇာတောင်ပိုင်းကရာဖာမြို့ကိုဝင်ရောက်တိုက်ခိုက်ဖို့တပ်တွေပြင်ထားပါလို့အစ္စရေးဝန်ကြီးချုပ်ကအမိန့်ပေးခဲ့ပါတယ်။အပြစ်ခံရစဲရဲ့အဆိုပြုချက်ပေါ်ဟာမတ်တွေရဲ့တောင်းဆိုချက်ကိုပယ်ချခဲ့ပြီးနောက်တရမှာပဲဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုကအခုလိုသူ့ရဲ့တပ်တွေကိုအမိန့်ပေးခဲ့တာပါ။တချိန်တည်းမှာပဲရှေ့လေပိုင်းဒေသကိုရောက်နေတဲ့ဒီအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာအစ္စရေးအရေးပေါ်စစ်ဖက်ဆိုင်ရာအစိုးရအဖွဲ့တွေကအလေအလတ်သဘောထားရှိသူတွေအစ္စရေးအတိုက်ခံတွေနဲ့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ပါကစ္စတန်နိုင်ငံမှာတော့ဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲမှာမဲယုံပိတ်ချိန်အထိတချို့မဲယုံတွေမှာမဲပေးဖို့တန်းစီစောင့်နေသူတွေရှိနေသေးတာမို့ရွေးကောက်ပွဲကော်မရှင်ကမဲပေးချိန်2နာရီတိုးပြီးတော့ပေးခဲ့ပါတယ်။တချို့မဲယုံတွေမှာဒီအဆင်မပြေမှုတွေနဲ့ကမောက်ကမတွေဖြစ်ခဲ့တယ်လို့မဲဆန္ဒရှင်တချို့ကပြောပါတယ်။ဝင်ကြီးချုပ်ဟောင်းအင်မရခမ်ကိုထောင်ချထားပြီးသူ့ရဲ့အတိုက်ခံပါတီဝင်တွေရွေးကောက်ပွဲဝင်ခွင့်ဒီကတ်တက်ထားတဲ့အငင်းပွားစရာရွေးကောက်ပွဲဖြစ်နေတာမို့ရွေးကောက်ပွဲနေ့မှာပဲမိုဘိုင်းဖုန်းနဲ့အင်တာနက်ဆက်သွယ်မှုတွေကိုလည်းနိုင်ငံတော်ကဖြတ်တောက်ထားခဲ့ပါတယ်။ရှိလာနိုင်တဲ့လုံခြုံရေးအန္တရာယ်ကိုရှောင်ရှားတဲ့အနေနဲ့အခုလိုဆက်သွယ်ရေးဖြတ်တောက်ထားတာလို့ပြည်ထောင်စုဝန်ကြီးဌာနကဒီကနေ့အစောပိုင်းမဲယုံတွေမဖွင့်ခင်မှာပဲကြေညာခဲ့ပါတယ်။ကမ္ဘာတဝန်းပဋိပက္ခတွေကြားမှာပိတ်မိနေသူသန်းချီအတွက်နေ့စဉ်စားလောက်ငတ်ပြတ်ငရဲကြသလိုဖြစ်နေတယ်လို့ကုလသမဂ္ဂတွေးရမှုချုပ်ကအထွေထွေညီလာခံမှာပုံထုံးနေတော့ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံပါဝင်စစ်ပွဲတွေဖြစ်နေတဲ့နေရာတွေမှာလုံခြုံမှုအတွက်အိုးအိမ်ဆွန့်ထွက်ပြေးနေကြရသူစံချိန်တင်အောင်များပြားနေတယ်လို့ပြောပါရယ်။မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့အရသာအုပ်ချုပ်ရေးစီကိုပြန်ရောက်ဖို့အတွက်နိုင်ငံတကာနဲ့ဒီဒေသခံနိုင်ငံတွေရဲ့ရေရှည်အလေးထားကူညီမှုအများဆုံးလိုအပ်နေတယ်လို့အတွေ့အမှုချုပ်ကဒီထွေထွေညီလာခံမိန့်ခွန်းထဲမှာပြောကြားသွားခဲ့ပါရယ်။စကိုင်းတိုင်းတမူးခရိုင်ခံပတ်မြို့နယ်မှာပြီးခဲ့တဲ့လတုန်းကကလေးငယ်တွေအပါအဝင်အရသာ18ယောက်ထက်မနည်းသေဆုံးခဲ့တဲ့ခရိယံဖျားကြောင်းပေါ်လေးချောင်းတိုက်ခိုက်မှုကိုစစ်ရာဇဝတ်ကျူးလွန်မှုအဖြစ်စုံစမ်းစစ်ဆေးပေးဖို့အတွက် Amnesty International လူ့အခွင့်အရေးအဖွဲ့ကြီးကလုံခြုံရေးကောင်စီကိုတောင်းဆိုလိုက်ပါတယ်ရှင်။
ကျေးဇူးပါမဆင်မြတ်မွေအခုလိုတရင်ချင်းချုပ်ပြီးမှာတော့ VO ရဲ့ဒီညကြာတာရင်းညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Kyla Williams တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းနဲ့အိပ်စက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ